Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်စက်တင်ဘာ17ရက်စနေနေ့ညဖက်9:30နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ထုတ်လည်ပေးနေပါပြီရှင်လိုင်းဒိုမီတာ33 32နဲ့51တုတ်ကနေတိုက်ရဲ့ဖိုင်ယူနာဆင်နိုင်ပါတယ်ဒီကနေ့ညဖက်အစီအစဉ်ကိုတော့ကျွန်မနန်းလောက်ကတာဝန်ယူတင်ဆက်သွားပါမယ
်ဒီရင်ကြီးညပါစီခင်ဗျာဒီနေ့ညသတင်းတွေထဲမှာတော့အမေရိကန်မှာဂျမ်ဖက်ဝါရာဆိုတိုက်ခိုက်ခံရမှု911နှစ်ပတ်လည်အောင်မေဂုံယူဝဲတွေကျင်းပကြတဲ့သတင်းနဲ့အတူလာမယ့်သတင်းပတ်ကုလသမဂ္ဂစီးပွားတွေမှာမြန်မာရေးဟာအဓိကအကြောင်းအရာတစ်ခုဖြစ်ပါမယ့်သတင်းနဲ့ရန်ကုန်နဲ့ဒေသတို့မှာဆန္ဒပြပွဲတွေရှိခဲ့တဲ့သတင်းအပါအဝင်မြန်မာဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်ခင်ဗျာ
။ကောင်းပါပါရှင်။ဒီကနေ့မှာအနည်း20ပြည့်ခဲ့ပြီဖြစ်တဲ့911အထိမ်းအမှတ်ရုပ်ရှင်တွေမှာပါဝင်တရုတ်ဆောင်ခရယာသူတို့ရဲ့ရင်တွင်အတွေ့အကြုံတွေကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်တစ်ကမ္ဘာလုံးရင်ဆိုင်နေရတဲ့ဥတုရသီပြောင်းလဲမှုတန်းကိုကန်ယိုရာတဝိုက်ဘလောက်တောင်ရင်ဆိုင်နေရပြီလဲဆိုတာကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့မြန်မာလူခွင့်ရဲ့အခြေအနေကိုထင်ဟစေတဲ့ဒုအတန်အစီအစဉ်နဲ့မြန်မာအာဏာရှင်စနစ်ချုပ်ငြိမ်းရေးအမျိုးသားညီညွတ်ရေးအစိုးရအညွတ်ကြီးကခုခံစစ်ပွဲကျင်းပလိုက်တဲ့အပေါ်အညွတ်ကြီးနိုင်ငံတကာဝန်ကြီးဒေါက်တာဆဆာနဲ့ VOA တွေ့ဆုံမိ мян ခံကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးကသတင်းတွေကိုကုကြကြော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
။ဒီကနေ့အဖြစ်အကြံဖက်ဝါဒီတွေကခီးတဲ့တဲ့၄ယူနေပြန်ပြီးဆွဲပြီးအမေရိကန်ပြည်တော်စုကိုတိုက်ခိုက်ခဲ့တဲ့20မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီနှစ်ပတ်လည်အထိမ်းအမှတ်အမှတ်ရအောင်မေဝဲတွေကိုတိုက်ခိုက်ခံခဲ့ရတဲ့နေရာတွေဖြစ်တဲ့နယူးယောက်၊ပင်ဆယ်ဗေးနီးယားနဲ့ဗာဂျီးနီးယားပြည်နယ်တွေမှာကျင်းပကြပြီးနယူးယောက် World Trade Center ကမ္ဘာ့ကုန်သွယ်ရေးမျောစင်ညီနောင်ရှိခဲ့တဲ့နေရာမှာဒီကနေ့မနေ့8:46မိနစ်ကလုတ်တဲ့အထိမ်းအမှတ်ပွဲကိုသမ္မတဂျိုးဘိုင်ဒန်နဲ့ဇနီးပြည်သူသမ္မတကတော်ဂျိုးဘိုင်ဒန်တို့တက်ရောက်ခဲ့ကြပါတယ်။အဲ့ဒီအချိန်ဟာလွန်ခဲ့တဲ့2020ခုနှစ်စက်တင်ဘာလ17ရက်နေ့က WTC အဆောက်အဦးကိုအကြံဖက်ဝါဒီတွေကပြန်ပေးဆွဲထားတဲ့ခီးတဲ့ရင်လေးရင်ပထမတစ်စင်းနဲ့စပြီးတော့ဝင်တိုက်ခဲ့တဲ့အချိန်မှာနောက်18မိနစ်အကြာမှာဒုတိယခီးတဲ့ရင်လေးရင်နဲ့ဝင်တိုက်ခဲ့ပြီးတဲ့နောက် WTC အဆောက်အဦးကြီးပြိုကျသွားခဲ့တာပါ။နောက်34မိနစ်အကြာမှာAmerican Airlines ခီးတဲ့တင်လေးရင်အမှတ်89ကပန်ဒဂွန်စစ်ဌာနချုပ်ကိုဝင်တိုက်ဖို့ကြိုးစားရင်းအနားမှာပြတ်ကျသွားခဲ့ပါတယ်။ပြန်ပြီးဆွဲခံခဲ့ရတဲ့နောက်ခီးတဲ့တင်လေးရင် United Airlines လေးရင်အမှတ်93ကတော့ပန်ဆိုဗီးနီးယားပြည်နယ် Shanksville မြို့ကလူသူမရှိတဲ့ကွင်းတစ်ခုထဲမှာပြတ်ကျခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းတည်ဆုံသွားသူဓမ္မမှုဒဏ်ရာရခဲ့သူတွေသူတို့ရဲ့မိသားစုဝင်တွေနဲ့တိုက်ခိုက်မှုတွေအတွင်းအသက်ရှင်ကျန်ရှိသူတွေကိုကယ်တင်ခဲ့တဲ့ကယ်ဆယ်ရေးလုပ်သားတွေကိုသမ္မတဘိုင်ဒန်ကတောက်ကြာနေဗီဒီယိုမိန်ကတခုထဲမှာဂုံပြုတ်ပြောကြားခဲ့တယ်လို့ညညွတ်ကြဖို့လဲတိုင်းပြည်ကိုနှိုးဆော်ခဲ့ပါတယ်။အမေရိကန်ခေတ်သစ်သမိုင်းမှာအဆိုးရွားဆုံးအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုအဖြစ်မှတ်တမ်းတင်ထားတဲ့အဲဒီတိုက်ခိုက်မှုတွေအတွင်းလူပေါင်း2996ယောက်သေဆုံးခဲ့ရပြီးအများအပြားဒဏ်ရာရခဲ့ပါတယ်
။ဒီ911လို့ခေါ်တဲ့စက်တင်ဘာ17အကြမ်းဖက်တိုက်ခိုက်မှုအတွက်လွန်ခဲ့တဲ့အနှစ်20တုန်းကအာဖဂန်နစ္စတန်မှာအယ်ကိုင်ဒါတွေကိုခြေကုပ်ယူခဲ့ပြီးအခုလေကဘာတော်ကမျိုးဆက်သည့်ချမ်းဖက်သမားတွေသွားအခြေချမဲ့လက္ခဏာပေါ်နေတယ်လို့သုံးသပ်မှုတွေထွက်လာနေပါတယ်။အမေရိကန်နဲ့နေတိုမှာမိတ်တပ်တွေအာဖဂန်ကဆုတ်ခွာပြီးတာလီဘန်တွေပြန်သိမ်းယူနိုင်ခဲ့တာကြောင့်နိုင်ငံခြားချမ်းဖက်သမားတွေလည်းပြန်အားတက်လာကအာဖဂန်ကိုသွားအခြေချဖို့ပြောနေကြပြီလို့ချမ်းဖက်တိုက်ဖြတ်ရေးအရာရှိတွေနဲ့သုံးသပ်သူတွေကဆိုပါတယ်။ ISIS Islamic စစ်သွေးကြောအဖွဲ့အယ်ကိုင်ဒါနဲ့နောက်တာလီဘန်အဖွဲ့တွေကိုစောင့်ကြည့်နေတဲ့ကုလသမဂ္ဂဆိုင်ရာအဖွဲ့ကညှိနှိုင်းရေးမှူးအက်ဒမန်ဖစ်တန်ဘရောင်းကသူတို့ဆွေးနွေးနေတာပြောဆိုနေတာတွေကအခုလိုအာဖဂန်ကိုသွားကြဖို့ပါပဲလို့အင်တာနက်အွန်လိုင်းဆွေးနွေးပွဲတစ်ခုမှာမနေ့ကပြောလိုက်ပါတယ်။အာဖဂန်ကိုသွားဖို့သူတို့တကယ်အရန်ကိုဆေးရတက်ချွနေကြပါတယ်။အမေရိကန်မှာတိုက်ခိုက်ဖို့ဒီမြေမှာစဖြစ်ခဲ့တဲ့အခုလည်းဒီမြေမှာပဲအမေရိကန်တွေကြာဆုံးသွားပြီးအနောက်နိုင်ငံတွေကြာဆုံးသွားပါပြီဆိုပြီးအားတက်နေကြတယ်လို့ကုလညှိနှိုင်းရေးမှူးဖစ်တန်ဘရောင်းကဆက်ပြောပါတယ်။အခုလိုချမ်းဖက်သမားတွေပြောဆိုဆွေးနွေးမှုတွေဟာပိုအရှိန်ရလာနေပြီလို့သုံးသပ်သူတွေလည်းပြောပါတယ်။ဝါရှင်တန်အခြေစိုက်ရှေ့လယ်ပိုင်းဆိုင်ရာအဖွဲ့ရဲ့ချမ်းဖက်ဆန့်ကျင်ရေးအစီအစဉ်ကညွှန်ကြားမှု Charles Lister ကအရှိတောင်အရှာအစိုးရအရာရှိတွေစီကလည်းအခုလိုကြားနေရတာအနည်းဆုံး17ရက်လောက်ရှိလာပြီလို့ဆိုပါတယ်။ဒီအရာရှိတွေကသူကဂျီဟတ်အစ္စလာမ်စစ်သွေးကြွအကွန်ရက်တွေနဲ့ပြောနေကြတာကိုကြားဖြတ်နားထောင်ရမှာတရားရဂိုင်တို့ကအာဖဂန်ကိုဘလို့သွားနိုင်မလဲဆိုတာကိုပြောနေကြတယ်လို့ညွှန်ကြားမှုလစ်စတာကဆက်ပြောခဲ့ပါတယ်ခင
်ဗျ။အမေရိကန်ပြည်ထောင်စုကိုမကြာသေးခင်ကရောက်လာတဲ့အာဖဂန်နိုင်ငံသားတွေကြားမှာဝက်သက်ရောဂါဖြစ်နေသူတော်များများတွေ့ရတာကြောင့်အာဖဂန်နစ္စတန်ကနေကယ်ထုတ်လာသူတွေကိုတင်ပြီးအမေရိကန်ကိုရောက်လာမဲ့လေယာဉ်တွေအားလုံးကိုယာယီဆိုင်းငံ့ထားလိုက်ပါတယ်။ အမေရိကန်ယောဂထိန်းချုပ်ကာကွယ်ရေးဌာန CDC ရဲ့အကြံပေးချက်အရတတိကြီးကြီးထားပြီးလေယာဉ်တွေကိုအခုလိုဆိုင်းထားလိုက်တာလို့အင်ဖြူရောပြောဝင်ရဂျန်ဆာကီကတောက်ကြနေမှာတင်းနောက်တွေကိုပြောခဲ့ပါတယ်။အမေရိကန်မှာရောက်နေပြီးသားအာဖဂန်နိုင်ငံသား၄ဦးမှာဝက်သက်ယောဂဖြစ်နေတာကိုဆက်သက်တွေ့ရှိခဲ့ပြီးတဲ့နောက်အများပြည်သူကျန်းမာရေးဆိုင်ရာလမ်းညွှန်ချက်တွေနဲ့အညီသူတို့ကိုတရားခွဲထားတယ်လို့ပြောခွင့်ရဂျန်ဆာကီကပြောပါတယ်။လေယာဉ်တွေဆိုင်းငံ့လိုက်တာဟာဂျာမနီနဲ့ကာတာနိုင်ငံတွေမှာရှိတဲ့အမေရိကန်အခြေစိုက်စခန်းတွေကနေလာမဲ့လေယာဉ်တွေပေါ်တက်ရောက်တယ်လို့ AP သတင်းဌာနကပြောပါတယ်။အမေရိကန်နိုင်ငံသားဒါမှမဟုတ်အမေရိကန်နေထိုင်ခွင့်ရသူနောက်ထပ်32ယောက်ဟာအမေရိကန်ရဲ့အကူအညီနဲ့အာဖဂန်နစ္စတန်ကနေပြန်ထွက်လာပြီလို့တောက်ကြနေအစောပိုင်းမှာသမ္မတအင်ဖြူတော်ကပြောခဲ့ပါဗျာ
။ကူးစက်မြန်ပြင်းထန်တဲ့ဒေတာမျိုးကွဲသစ်အပါဝင်ကိုဗစ်ကူးစက်မှုတွေဆုံးမှုတွေပေါ်ကာကွယ်ဆေးအစွမ်းအလွန်ထက်တာကိုအမေရိကန် CDC ကတွေ့ရှိလိုက်ပါဗျာ။အမေရိကန် CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနရဲ့မနေ့ကထုတ်ပြန်ချက်အရကာကွယ်ဆေးမထိုးထားသူတွေမှာ9စာနီးပါးပိုကူးစက်ခံရနိုင်ပြီးဆေစာပူဆေးရုံတရာက70ဆအထိကိုသေဆုံးမှုပိုများနိုင်တယ်လို့ဆိုလိုက်ပါတယ်လူပေါင်း6သိန်းကို AP လကနေဇူလိုင်လလယ်အထိသုတေသနလုပ်ခဲ့ရမှာကာကွယ်ဆေးမထိုးရသူတွေမှာကာကွယ်ဆေးအပြည့်ထိုးရသူတွေနဲ့ရှင်းလိုက်ရင်4.5ဆပိုကူးစက်ခံရတာအပြင်သေဆုံးမှုလည်းပိုများနိုင်တယ်လို့ CDC ကအခုလိုတွေ့ရှိခဲ့တာပါဒါပေမဲ့ CDC ရဲ့နောက်လေ့လာချက်နှစ်ခုရတော့အသက်ကြီးသူတွေဆေးရုံရောက်မှုနဲ့သေဆုံးရမှုအတွက်မှာတော့ကာကွယ်နိုင်စွမ်းကလူငယ်တွေနဲ့ရှင်လိုက်ရင်နည်းသွားတာကိုတွေ့ရှိခဲ့ပါတယ်။အသက်18နှစ်နဲ့64ကြာအရွယ်တွေမှာ95ရာခိုင်နှုန်းဆေးရုံမတက်ရအောင်ကာကွယ်နိုင်ခဲ့ပေမဲ့အသက်65နှစ်အထက်တွေမှာတော့80ရာခိုင်နှုန်းကာကွယ်နိုင်တာတွေ့ခဲ့ပါတယ်။အသက်85နှစ်နဲ့အထက်တွေဆိုရင်တော့ကာကွယ်နိုင်စွမ်းက86ရာခိုင်နှုန်းကိုကျသွားပါတယ်။တစ်ချိန်တည်းမှာကာကွယ်ဆေးအပြည့်ထိုးထားသူအရွယ်အလုံးအတွက်လည်းကူးစက်ခံရပြီးမပြင်းထန်တဲ့လက္ခဏာပြသူတွေတိုးလာတာကိုဆက်တွေ့ရှိခဲ့ပါတယ်။ဒါအပြင်ကူးစက်မြန်ဗီဇပြောင်းဒေါက်တာမျိုးကွဲပေါ်လာချိန်မှာမော်ဒနာကာကွယ်ဆေးက95ရာခိုင်နှုန်းထိပိုကာကွယ်နိုင်တာတွေ့ရပြီးဖိုင်ဇာက80ရာခိုင်နှုန်းနဲ့ Johnson & Johnson ကတော့60ရာခိုင်နှုန်းပဲရှိတော့ပါတယ်ခင်ဗျာ
။ VOA American နဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုနောက်ပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းတွေမှာ5လိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝီကနေစနေညဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီယူနီဆာစီ48ချိန်ကြောင့်အစည်းအဝေးစတင်တဲ့စက်တင်ဘာလ23ရက်တနင်္လာနေ့မှာမြန်မာနိုင်ငံဆိုင်ရာအစည်းအဝေးစတင်ရက်ကိုအပြန်အလှန်ဆွေးနွေးကြဖို့အစီအစဉ်ထားပါတယ်။ယူနီဆာစီအစည်းအဝေးကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ယူနီဆာစီဌာနချုပ်မှာစက်တင်ဘာလ23ရက်နေ့ကနေအောက်တိုဘာလ10ရက်နေ့ထိကျင်းပဖို့အစီအစဉ်ထားပြီးတနင်္လာနေ့မြန်မာစံတော်ချိန်ညနေ2နာရီခွဲမှာအစည်းအဝေးစတင်မှာပါ။အဲဒီနေ့မှာကော်မရှင်နာမင်းကြီးမီရှောဘက်ချလက်ကဗင်နီဇွဲလား၊အာဖဂန်နစ္စတန်၊နီကရာဂွာ၊တရီလင်္ကာနိုင်ငံတွေရဲ့လူခွင့်ရေးဆိုင်ရာနောက်ဆုံးအခြေအနေတွေကိုတင်ပြပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာတည်ချလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် IMM ရဲ့အစီအစဉ်အပေါ်အပြန်လည်ဆွေးနွေးကြမှာပါမြန်မာနိုင်ငံမှာဆက်အနာသိမ်းလိုက်တဲ့ဖေဖော်ဝါရီလရက်နေ့နောက်ပိုင်းလူခွင့်ရေးချိုးဖောက်မှုဆိုင်ရာသတင်းပေးအချက်လက်ပေါင်း2သိန်းလောက်ကိုဓာတ်ပုံတွေဗီဒီယိုတွေနဲ့အတူလက်ခံရရှိထားတယ်လို့ IMM အကြီးအကဲနီကိုလတ်စ်ခွန်ဂျန်က VOA မြန်မာပိုင်းကိုပြောထားပါတယ်အဲ့ဒီအချက်လက်တွေကိုစမ်းစစ်သုံးသပ်ပြီးဘယ်ဖြစ်ရကနိုင်ငံတကာရာဇဝမှုကျူးလွန်ရာရောက်တယ်ဘယ်ဖြစ်ရကနိုင်ငံတကာဥပဒေတွေအရကြီးလေးတဲ့ပြစ်မှုမြောက်တယ်ဆိုတာတွေကိုသုံးသပ်ပြီးတော့လူခွင့်ရေးကောင်စီကို IMM ကတင်ပြมาဖြစ်တယ်လို့လည်း Mr. Khun Jian ကပြောပါတယ်အဆိုးရွားဆုံးနိုင်ငံတကာရာဇဝမှုတွေကိုကျူးလွန်တဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့အထောက်အထားတွေကိုရယူစုဆောင်းမှုတွေ2018ခုနှစ်စက်တင်ဘာလမှာလူခွင့်ရေးကောင်စီက IMM ကိုဖွဲ့စည်းခဲ့တာပါဒါအပြင်အများကအယုံဆိုင်စောင့်ကြည့်နေမှာကတော့ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုဖြစ်ဘယ်သူကိုစုံပြတ်ရွေးချယ်မလဲဆိုတာပဲဖြစ်ပါတယ
်မြန်မာနိုင်ငံမှာတော့ NUG မြို့သားညီညွတ်ရေးဆွေးနွေးကခုခံစစ်ကျင်းညာပြီးစစ်ကောင်စီဘက်ကလည်းလုံခြုံရေးတိုးချနှင်းနေနေတဲ့ကြားကအာဏာသိမ်းဆန့်ကျင်မှုဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်ရန်ကုန်မန္တလေးစကိုင်းတနင်္သာရီတိုင်းနဲ့မွန်ပြည်နယ်အတွင်းမြို့ရွာတချို့မှာဒီနေ့ဆန္ဒပြပွဲတချို့ရှိခဲ့ပါတယ်ရန်ကုန်မြို့ကလူအများသွားတဲ့မြမပလာဇာကွန်တိုက်ကြီးထဲမှာလူငယ်တစုကလက်သုံးချောင်းထောင်ဆန္ဒဆပြပြီးတခြားလူတွေကိုဖိတ်ခေါ်ခဲ့ရမှာဘေးကလူတချို့ကလည်းလက်သုံးချောင်းထောင်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမှာလည်းတန်ဃာတော်တွေနဲ့လူငယ်တွေဆက်ဆန္ဒပြခဲ့ရမှာမဟာအောင်မြေစုပေါင်းတပိတ်ဘက်မှာတော့ NUG ရဲ့ကုလသမဂ္ဂကိုစားပြုမှုရာရေးထောက်ခံဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းမှာလည်းကလေးမျိုးနဲ့10မျိုးကရွာမှာ ဆရပြဝရီဖြစ်ခဲ့ရမှာ NUG ကုလကိုယ်စားလှယ်တန်မကြီးဦးကျော်မိုးထွန်းကိုထောက်ခံပေးခဲ့ကြပါတယ်။မကွေးမှာလည်းအခြေခံပညာအထွေထွေတပိတ်ကော်မတီနဲ့ပြည်သူလူထုပူးပေါင်းဆန္ဒပြခဲ့ကြပါတယ်။တနင်္သာရီတိုင်းမှာတဝယ်နဲ့လောင်းလုံမှာ NUG ကုလကိုယ်စားလှယ်ကိုထောက်ခံဆန္ဒပြခဲ့ကြပြီးမွန်ပြည်နယ်ပေါင်မြို့မှာလည်းတက်ကြွသူလူငယ်တချို့ဆန္ဒပြခဲ့ကြပါတယ်။
မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အရွယ်တွင် COVID-19 ရောဂါတွေအခွဲနှမူနာပေါင်း 26,196 ခုကိုစစ်ဆေးခဲ့တဲ့အထက်ကရောဂါကူးစက်သူ 2,364 ယောက်တွေ့ခဲ့ပြီးသေဆုံးသူ68ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျန်းမာရေးလူသားတွေနဲ့ပြည်ထောင်စုကူညီသူတွေကတော့အမှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာထက်ပိုများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဒါ့ပြင်မှာနိုင်ငံရေးအရတင်းမာမှုအရှိန်မြင့်တဲ့နေချိန်မှာပဲ COVID-19 တရားလိုင်းကိုလည်းဆက်ပြီးတော့ရင်ဆိုင်နေရတာပါ။စစ်တကအနာသိမ်းပြီးတဲ့နောက်ဆရာနာသိမ်းမှုကိုဆက်ကျင်ကန့်ကွက်တဲ့စေဘဝန်နှန်းတွေပရဟိတလုပ်သားတွေအများအပြားကိုစေကောင်စီကဖြိုခွဲဖမ်းဆီးတာကြောင့်လဲတတိယလိုင်းနဲ့ဂျုံရချိန်မှာကိုဗစ်ကာကွယ်ရေးကုသရေးနဲ့ပြုစုဆောင်ရှောက်ရေးလုပ်ငန်းတွေမှာအခက်အခဲတွေနဲ့အဆင်ပြေမှုတွေကြုံတွေ့ခဲ့ရတာဖြစ်ပါတယ်။အကြမ်းဖက်အနာဖီဆန်ရေးစီဒီအမ်လှုပ်ရှားမှုမှာပါဝင်လို့ဖမ်းဆီးမှုကလွတ်အောင်ထွက်ပြေးပုံအောင်နေရသူစေဘဝန်နှန်းတွေကလည်းကိုဗစ်လူနာတွေကိုပြည်သူဆောင်ရှောက်မှုပေးဖို့တပ်ဆိုင်ရာစေယုံတွေကိုပြန်မသွားရကြဘူးလို့ကရင်ပြည်နယ်ကမိမဖော်တဲ့တထောက်ဆရာဝန်တူက VOA ကိုပြောပါတယ
်။တရုတ်နိုင်ငံမှာဒီနေ့ကူးစက်သူတွေ25ဦးတွေ့ရှိကမနေ့ကတည်းက18ဦးများလာချိန်မှာပဲအဖြစ်များနေတဲ့ဖူကျန်ပြည်နယ်မှာတော့ဘတ်ကားလိုင်းတွေအဝင်ထွက်ကိုပိတ်ပင်လိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ဒီနေ့ကိုဗစ်ကူးစက်ခံရသူ 26,303 ဦးထိစတင်တင်တက်သွားတာမျိုးစုစုပေါင်းပိုးတွေ့သူ2.2%ကျော်လာပြီလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ဒီနေ့သေဆုံးသူကလည်း89ရှိခဲ့တာမျိုးစုစုပေါင်းသေဆုံးသူ3500နီးပါးရှိလာနေပါပြီ။ထိုင်းနိုင်ငံမှာ6လအောက်တိုဘာမှာကိုဗစ်ကာကွယ်ဆေးထိုးပြီးသားနိုင်ငံခြားခီးသွားတွေကိုပြန်ဖွင့်ပေးဖို့ရှိနေတယ်လို့အစိုးရအရာရှိတွေကဆိုပါတယ်။ဩစတြေးလျမှာတော့ကိုဗစ်ကူးစက်မှုအချက်အချာဖြစ်နေတဲ့ New South Wales ပြည်နယ်မှာဒီနေ့ကူးစက်သူတွေ1600နီးပါးအဖြစ်နေ့စဉ်ဆန်းကျင်တင်သွားခဲ့ပါလိမ့်ခင်ဗျ။
ကျင်းပစဲ US Open တင်းနစ်ပြိုင်ပွဲအမျိုးသမီးတူးချင်းဘူလူပွဲမှာအသက်အငယ်ဆုံးတင်းနစ်မယ်နှစ်ဦးဒီကနေ့ချန်ပီယံလူရှင်ပြန်ကြတော့မှာဖြစ်ပါတယ်။ဒါဟာဖြင့်18နှစ်အတွင်း Grand Slam တင်းနစ်ပြိုင်ပွဲဘူလူပွဲတွေမှာအသက်အငယ်ဆုံးအမျိုးသမီးကစားသမားနှစ်ဦးပထမဆုံးအကြိမ်ဖြစ်ဘူလူကြမှာပါ။အသက်18နှစ်အရွယ်ပြည်ထောင်နိုင်ငံသူ Emma Raducanu နဲ့အသက်19နှစ်အရွယ်ကနေဒါနိုင်ငံသူ Leila Fernandez တို့ဟာ US Open တင်းနစ်ပြိုင်ပွဲအမျိုးသမီးတူးချင်းချန်ပီယံလူပွဲဖြစ်ဒီကနေ့ညနေအမေရိကန်စံတော်ချိန်4နာရီမြန်မာစံတော်ချိန်တနင်္ဂနွေနေ့နဲ့အစောနှစ်နာရီခွဲမှာရှင်ပြန်ကစားကြမှာဖြစ်ပါတယ်။မနေ့ကကစားခဲ့တဲ့အမျိုးသားတူးချင်း semi final မှာတော့ကမ္ဘာအဆင့်1 Novak Djokovic ကကမ္ဘာအဆင့်4 Alexander Zverev ကိုအကြိမ်နဲ့ရှင်ပြန်ကစားပြီး3ပွဲ2ပွဲနဲ့အနိုင်ရဘူလူပွဲတက်သွားပါတယ်ခင်ဗျာ
။စနေနေ့ညပိုင်းနောက်ဆုံးကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကတင်ပြသွားတာပါရှင်။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ barmis.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာမှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။ဒီကနေ့စက်တင်ဘာ17ရက်ဟာအမေရိကန်ပြည်ထောင်စုမှာ 9/11 အကြမ်းဖက်တိုက်ခိုက်မှုကြီးဖြစ်ပွားခဲ့တာအနည်း20ပြည်တဲ့နေ့ဖြစ်ပါတယ်။အချိန်ကအနည်း20တောင်ကြာသွားခဲ့ပြီးဆိုပေမဲ့ထိခိုက်ခံစားခဲ့ရသူတို့ရဲ့ရင်ထဲကဒဏ်ရာကပြတ်မသွားနိုင်သေးပါဘူး။ဒီလိုအချိန်နဲ့မှာဒီ 9/11 နဲ့ပတ်သက်ပြီးတော့ရိုက်ကူးတဲ့ရုပ်ရှင်တွေ၊မှတ်တမ်း၊ရုပ်သံ series တွေကခံစားချက်တွေကိုတက်တာစီသလား၊ပိုးပြီးတော့ဆိုးဝါးစီပါသလား။ Writer သတင်းကိုအခြေခံပြီးတော့မအေးသနာကျော်ကတင်ပြထားပါတယ
်။ I'm onthe 81st floor and the south tower. What I saw was a tiny little speck of a plane. It's getting larger and larger and larger.
The count of Kune September 17th. Eight September 17th ni ma phit khe de dai khai mu ri ha. Badaw ma me mai nai sia te ya ba tan ya ri ba be. Ta chou ma le da go khaw ne awin ma khan me ne pai tha nai mu chu sa ja da lo. Ta chou ja ro thu sait tan ya go ku sa bu wan won lou pe da ri go lak khan chu so ba ri. Lon khe de 220 twin ma le di 911 dai khai mu ji ne pat tat de mat tan yau shin ni zalan dwe ri ga phyo phye yin ne pinya yi pai ni twet thwet la kae da a mya ji ba. Da mae le di chang yai ku tha de yau shin ni go chi nai bu so ra ga ai a phit phyet ji phit tong ga ko ga be yauk ni le ba phit ni le so re paw ma mu ti ye lo.New York အခြေစိုက်ဆေးရောဂါဆရာဝန်ဒေါက်တာ Karen Clover ကပြောပါတယ
် I think it depends on who you are and where you were when those events happened. I think for some of
ဒီဖြစ်ပျက်တွေဖြစ်တုန်းကကိုကဘာလဲကိုဘယ်မှာရောက်နေသလဲဆိုတဲ့အပေါ်မှာမူတည်တယ်လို့ကျွန်မထင်တယ်။တချို့လူတွေအတွက်ကတော့ 9/11 ဆိုတာမနေ့တနေ့ကလုံးရှိတုံးပဲလေ အဲ့ဖြစ်ခဲ့တဲ့အချိန်မှာကိုယ့်ရဲ့စိတ်ဓာတ်ရဘလောက်ရခဲ့တယ်လဲပြီးတော့အဲ့စိတ်ဓာတ်ရကိုကုသဖို့လုပ်ခဲ့သလားဆိုတဲ့အပေါ်မှာလည်းမူတည်တယ်လေတချို့တွေအတွက်ကတော့ဒီဖြစ်ပျက်ကြီးကကြာခဲ့ပြီဆိုပြီးတော့ရှိတာပါ 9/11 အကြောင်းရုပ်ရှင်ကိုအမှုပညာရှူထောင်တက်တဲ့ပြီးတော့ဒီဖြစ်ပျက်ကိုစူးစမ်းလို့မှုပြီးတော့စာနာဂယုဏစိတ်တို့ဘက်ကလည်းကြည့်လို့ရပါတယ်
ဒီမှာတေချာသိထားရမယ့်အချက်ကိုဒေါက်တာဂလိုဘာကထောက်ပြပါရ
ယ် forms in our culture have come from years and experiences of trauma so I think about blues music jazz and gospel
ကျမတို့ရဲ့အမှုပညာဖန်တီးမှုအတော်များများကလည်းနှစ်တွေအကြာကြီးရခဲ့တဲ့ထိခိုက်နာကျင်မှုတွေကိုအခြေခံပြီးတော့ရထားတာပါ blues guitar jazz guitar နဲ့ဓမ္မတီးတို့ကိုပဲကြည့်လေပြီးတော့ 9/11 လည်းဖြစ်ပြီးရောပေါ်လာတဲ့နေရန်စီအမှုပညာလှည့်ရာတွေကရောဒီအရာလေးကျမတို့စိတ်ထင်ရကိုပြန်ပြီးတော့ကုစားနေတယ်ဆိုတဲ့သင်္ကေတတွေပါပဲကျမတို့ရဲ့ကိုယ်ပိုင်တတိကျမတို့ဘလောက်ထိရောက်ခဲ့ကြပြီလဲဆိုတာတွေလည်းပါတာပေါ့ဒါပေမဲ့ကျမသိပါတယ်တချို့တွေအတွက်တော့ဒီဟာကသူတို့ဆုံးရှုံးမှုကြီးအတွက်အမှတ်ရစရာဖြစ်နေမယ်ဆိုတာသူတို့ဘဝအတွက်အကြီးမားဆုံးဆုံးရှုံးခဲ့ရတာလေ
Netflix online ရုပ်သံလိုင်းက Walt Tambo ဆိုတဲ့ရုပ်ရှင်ကိုပြသပါမယ်လွတ်တော်ကခန့်အပ်တဲ့အထူးရှင်နေနာမည်ကျော်ဂျောင်းဝင်စီစဲရေးတမကက်နက်ဖိန်ဘတ်အကြောင်းဇာတ်ရင်တည်းပြီးရိုက်ကူးထားတာဖြစ်ပါလေဒီဖြစ်ရဆိုခြင်းမှာအဖို့ဖြစ်လို့ရတဲ့ဆုံးရှုံးမှုကြီးနဲ့ရင်ဆိုင်ရတဲ့မိသားစုတွေကိုအကူအညီပေးဖို့ဘဝတစ်ခုရဲ့တန်ဖိုးဆိုတာကိုဆုံးဖြတ်ပေးတဲ့အလို့တွေသူကတာဝန်ပေးခံရတာပါသူ့နေရာမှာမင်းသားမိုက်ကယ်ကီတင်ကတရုတ်ဆောင်ပြီးတော့ရုပ်ရှင်ရိုက်ကူးနေတဲ့ကာလာတစ်ယောက်သူ့ရဲ့ခေါင်းထဲမှာဒီဖြစ်ရမှာထိခိုက်ရတဲ့သူတွေသူရဲ့မိသားစုတွေပဲရှိတယ်လို့မင်းသားကပြောပါတယ
် You're a lawyer
and that's exactly what these people need right now What would your life be worth 100% you have to there's no other way it's what it is about literally
အပြည့်ကိုပေးရတာဒီလိုမလုပ်လို့ကိုမရဘူးတကယ်လေအဲ့ဒါကအဓိကဖြစ်တာပဲတချို့လူတွေနဲ့လိုက်စကားပြောကြည့်တယ်လိုက်မေးမြန်းစုံစမ်းကြည့်တယ်လုပ်ဖို့လိုတယ်လေတကယ်ကိုသိလိုက်ရတာတွေလည်းအများကြီးအရင်လဲခံစားရပါတယ
်ဒါရိုက်တာစတီဗင်ရိုးဇန်ဘမ်ကတော့ The Outsider အပြင်လူဆိုတဲ့မှတ်တမ်းရုပ်ရှင်ကိုရိုက်ကူးတဲ့ဒါရိုက်တာဖြစ်ပါတယ်သူ့ရုပ်ရှင်ကဒီနှစ်ထဲထွက်မဲ့တခြားရုပ်ရှင်တွေနဲ့ကွဲပြားမှာပါသူ့ရဲ့မှတ်တမ်းရုပ်ရှင်က 9/11 အောက်မေ့ပေါ်ရပြားလိုက်ဖန်တီးမှုကိုတခြားထဲထဲဝင်ဝင်ကြည့်ပြထားပြီးတော့သူကအဲ့ဒီနေ့ကဘာတွေဖြစ်ခဲ့လဲဆိုတဲ့အပိုင်းထဲလူရည်ရဲ့ကောင်းတဲ့ဘာတွေကိုထည့်ပေးခဲ့တယ်ဆိုတဲ့အပိုင်းကိုပို့ပြီးတော့ရိုက်ပြထားတာ
ပါ I think this film is very different. I think many of the films that are going to come out this anniversary are going to be looking backwards.
ဒီရုပ်ရှင်ကတခြားဟာတွေနဲ့လုံးဝမတူပါဘူး။အခုနှစ်ပတ်လည်မှာထွက်လာမယ့်ရုပ်ရှင်အတော်များများကအတိတ်ကိုပြန်ကြည့်တာမျိုးဖြစ်နေမယ်။ကျွန်တော်တို့ကတော့အရှိကိုရှုမျှော်ကြည့်ခြင်းနဲ့အမေရိကအနေနဲ့ 9/11 နဲ့ပတ်သက်လို့ရှိရင်လွတ်လပ်ပွင့်လင်းပြီးတော့ယူသားတဲ့ပြောဆိုမှုတွေရှိဖို့လိုပါတယ်။ကျွန်တော်တို့မှာဒါမျိုးမရှိသေးဘူးလို့ထင်တယ်လေ
In this section I'm more comfortable with it than I am in the photographic section where I think that people really can you look at a picture and you take away from the picture
ကျွန်တော်စောင့်ဖွင့်တော့ပါတဲ့ဖန်တီးမှုဒါရိုက်တာ Michael Shulan ကိုသူ့ရုပ်ရှင်ရဲ့အဓိကဇက်ဆောင်နေရာမှာထားပြီးတော့ရုပ်ရှင်ထဲမှာတော့အဲ့ဒီလူနဲ့သူ့ရဲ့လက်အောက်ကဝန်ထမ်းတွေကြားမှာဘလို့သဘောထားကွဲလွဲမှုတွေဖြစ်ခဲ့ကြလဲဆိုတာရိုက်ပြထားပါတယ်ကျားလိုက်ကလည်းလုံခြုံရေးတဲ့တခြားနာမည်ထိခိုက်မှုတွေမဖြစ်အောင်လို့ဒီရုပ်ရှင်ကားကိုအပြင်မှာမထုတ်ခင်သူတို့ကိုပေးကြည့်ရမယ်ဆိုတဲ့သဘောတူညီချက်အရကျားလိုက်အရာရှိတွေကိုရုပ်ရှင်ကိုပေးကြည့်တော့အဲဒီရုပ်ရှင်တွေကအခန်းတော်တော်များများကိုပြန်ပြင်ခိုင်းလို့ဒါရိုက်တာရိုဇန်ဘန်တော်တော်အံ့ဩခဲ့ရတာပါ
The film has had 30 titles and every one of them was 9/11 or World Trade Center or Day of September 11th or Museum
ဒီရုပ်ရှင်ကားမှာခေါင်းစဉ်အခု30ပါပါတယ်အားလုံးက 9/11 ဖြစ်ရင်ဖြစ်ကိုယ်တော်ရေးအဆောင်ဒါမှမဟုတ်ဒီ September 17ရက်ဒါမှမဟုတ်ပြတိုက်ဒီတဲကတခုခုပါပဲအဲ့ဒီအပိုင်းတွေကိုကိုသိရတဲ့သူတွေနဲ့စမ်းကြည့်ထားလားဆိုရင်တော့အလွတ်သဘောအနေနဲ့လိုက်မေးကြည့်တော့ 9/11 ရုပ်ရှင်ကိုမကြည့်ချင်ဘူးဒီကြောင်းသိထားတာနဲ့လုံလောက်ပြီဆိုတာမျိုးအဖြေရပါတယ်ဒါကြောင့်လည်းပဲစဉ်းစားမိတာက 9/11 ပြတိုက်အကြောင်းရိုက်မယ်ပေါ့ဒါမှမဟုတ် 9/11 ပြတိုက်ဆိုတဲ့နာမည်နဲ့တော့မဟုတ်ပါဘူးဒီမှာတော်တော်ခေါင်းဆားရပါတယ်ဒီမှာ Michael Shulan ကိုဇက်လိုက်နေတာကထားဖို့ဆုံးဖြတ်လဲပြီးရောဒီမှာသူ့အကြောင်းဇိုက်ရင်တရားမယ်ဆိုတာကျွန်တော်တို့သိလိုက်ပါတယ်ဒီဇက်လန်းကကျွန်တော်တို့ရိုက်ပြတယ်ဆိုပေမဲ့ကျွန်တော်တို့ကအပြင်လူတွေလိုမျိုးပြောရမယ်အခုနှစ်20ပြည့်တဲ့အချိန်မှာအာဖဂန်နစ္စတန်နိုင်ငံမှာဘာတွေဖြစ်နေလဲဆိုတာကြည့်လိုက်ဘာလို့ဒီအခြေအနေကြီးရောက်အောင်ကျွန်တော်တို့လုပ်ခဲ့ကြတာလဲဆိုတဲ့အမေးပေါ်လာတယ် 9/11 ဖြစ်ပြီးတဲ့နောက်ပိုင်းဘာလို့ကမ္ဘာကြီးနဲ့အမေရိကကဒီပြစ်လမ်းကြောင်းတစ်မျိုးကိုမရွေးခဲ့လဲဆိုတာပေါ့
They made this list of scenes that they wanted cut and they were essentially the bulk of the film
သူတို့ကသူတို့ဖြုတ်ချင်တဲ့အခန်းတွေကိုစီရင်ပေးလာတယ်တကယ်တမ်းအဲ့ဒီခန်းတွေကအဓိကခန်းတွေပါကျွန်တော်လည်းအစပိုင်းမှာတော့ညှိကြည့်မယ်လေပေါ့နော် ဒါမှလည်းသူတို့ဖြုတ်ချင်တာတွေကတကယ်အနှစ်အရေးကြီးတဲ့ခန်းတွေဖြစ်နေပါတယ်။ဒါကြောင့်မလို့ကျွန်တော်တို့လည်းအရာတွေကိုမဖြုတ်တော့ဘူးဆုံးဖြတ်လိုက်တာပါ။အခုအဲ့ဒီမှာပြဿနာတက်နေကြတာပေါ့
။ဒေါက်တာရိုဇမန်ကဒီလိုလှုပ်တာစီစစ်ရေးဝင်တာပဲလို့ပြောပါတယ်။ပြလိုက်ဘက်ကဒီကိစ္စနဲ့ပတ်သက်လို့ပြန်ပြီးတော့ကြေညာချက်ထုတ်တာမှာတော့ဒီရုပ်ရှင်ကပြလိုက်ကိုသဘောထားအမြင်မျက်မှန်တစ်ခုတက်ပြီးတော့ကြည့်ပြတဲ့ရုပ်ရှင်မှာကျွန်တော်တို့ရဲ့အမြင်နဲ့မတူတဲ့ရှုထောင့်ကပါအခုအမေရိကမှာဖြစ်နေတာကအဖွဲ့အစည်းတော်တော်များများဟာဒီလိုမျိုးသဘောထားအမြင်တွေပါတီဆွဲအမြင်တွေနဲ့ကြီးခံနေရပါတယ်တကယ်ဆိုရင်အောက်မေ့ဘွယ်အထိမ့်မှန်နေရာတွေပြလိုက်တယ်ဆိုတာလူတွေကိုပညာပေးဖို့စူးစီးပေးဖို့တေချာဖန်တီးထားတဲ့နေရာတွေပါဒါကြောင့်မလို့ရုပ်ရှင်ရိုက်ကူးပြသတဲ့သူတွေရဲ့လုံပုံကိုင်းမှုတွေပြီးတော့အဲ့ဖြစ်ခဲ့တဲ့အဖြစ်အပျက်တွေထိခိုက်ရတဲ့သူတွေနဲ့သူတို့ရဲ့မိသားစုတွေကိုအလေးမထားရရောက်တဲ့ဆုံးဖြတ်ချက်တွေကိုကျွန်တော်တို့အထူးစိတ်ပြက်မိတယ်ဆိုတာမျိုးရှင်းရှင်းလင်းလင်းပြောထားပြီးသားပါလို့ကြေညာချက်မှဆိုပါတယ်ဒီ911အကြောင်း HBO Max ရုပ်သံလိုင်းကရုပ်သံစီးရီးသစ် NYC Epicenters 911 to 2021 and half ဆိုတဲ့မှတ်တမ်းရုပ်သံစီးရီးမှာလည်းအဖြစ်အပျက်နောက်ွယ်ကအကြောင်းအရာတွေကိုပြောဆိုခံမှန်းသူတွေရဲ့အမြင်တွေကိုထည့်ထားတဲ့အတွက်ဆိုပြီးတော့ Director Spike Lee ဝေဖန်ခံနေရပါတယ်ပြီးတော့နောက်ဆုံးတီးဖြတ်တဲ့နေရာမှာတချို့မေးမြန်းခန်းတွေကိုထည့်မထားတာအတွက်ဆိုပြီးတော့လဲပြောခံနေရပါတယ်။ National Geographic ရုပ်သံလိုင်းကတော့ 9/11 One Day in America September 17 America ကရက်တရက်ဆိုတဲ့မှတ်တမ်းရုပ်သံကိုပြသပါမယ်။အပိုင်းလေးပိုင်းပါဝင်ပြီးတော့အဲ့ဒီနေ့ကအခင်းဖြစ်တဲ့နေရာတွေကိုပထမဆုံးရောက်သွားတဲ့ကယ်ဆယ်ရေးသမားတွေအဲ့ဒီဖြစ်ရမှာအသက်မသေးဘဲနဲ့လွတ်လာသူတွေရဲ့လူကိုယ်တိုင်ပထမဆုံးပြောပြထားတဲ့ဖွင့်ဟချက်တွေပါဝင်မှာပါ။စိတ်ရောဂါဆရာဝန်ဒေါက်တာ Global ကတော့တခါတလေအဲ့လိုဖြစ်ရစုတွေနဲ့ပတ်သက်တဲ့ရုပ်ရှင်တွေကိုကြည့်ရတာကိုယ့်ကိုယ်မှာအတွေးတွေဖြစ်စေပါတယ်။အဲ့ခက်ခဲရတဲ့အချိန်ကြီးကိုပြန်ပြီးတော့သတိရစေပြီးတော့ကိုယ်ဒီကနေရှင်သန်ထမြောက်ဖို့ဘာတွေလှုပ်ဆောင်ခဲနိုင်လဲဆိုတာစဉ်းစားမိရင်ဒီကိစ္စမှာကိုယ်ကတေချာထိန်းချုပ်လိုက်နိုင်တယ်ဆိုတဲ့ခံစားချက်မျိုးရစေတယ်လို့ဆိုပါတယ်။ဒါမဲ့လည်းဒီမှာခက်ခဲတဲ့အပိုင်းကတော့ဘာကြီးပဲဖြစ်ဖြစ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စိတ်ရငြင်းငြင်းမှုရှာမရတဲ့သူတွေရှိနေတယ်ဆိုတာပါပဲ။အဲ့ဒါကြောင့်အဖြစ်ဆိုးကြီးတစ်ခုနဲ့ပတ်သက်တဲ့ရုပ်ရှင်ကိုကြည့်မိတယ်ဆိုရင်ဒီဖြစ်ရတဲ့ဆုံးရှုံးမှုကြီးကိုအရင်ပြန်ခံစားစေရပြန်ပြော့သတိရစေတာပါ။2000ခုနှစ်စက်တင်ဘာလ17ရက် 9/11 မနေ့ခင်းတစ်ခုမှာအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုန်သွယ်ရေးအဆောက်အုံပန်တဂွန်စစ်ဌာနချုပ်နဲ့ပန်ဆယ်ဗေးနီးယားပြည်နယ်ကကွင်းပြင်တစ်ခုထဲအသေးခံတိုက်ခိုက်သူတွေလေးမျက်တွေကိုစီးနှင်းပြီးတော့တိုက်ပစ်ခဲ့လို့လူပေါင်း 3,000 ဒီပါတေဆုံသွားခဲ့ရပါတယ်ရှင်။
မအေးတနာကြောပါရှင်။အခုတော့ကမ္ဘာတစ်ပတ်လုံးရင်ဆိုင်နေရတဲ့ဥရယာသည်ပြောင်းလဲမှုရဲ့အကျိုးဆက်အကြောင်းတင်ပြပေးချင်ပါတယ်။ Ghost and Climate ကံယူရာများနဲ့ဥရယာသည်ဖောက်ပြန်မှုဆိုတဲ့ဒီအစီအစဉ်မှာတော့ကမ္ဘာလေထုထဲရောက်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေကြောင့်ရင်းနှီးသတ္တဝါတွေနဲ့ကံယူရာတစ်လျှောက်ဇီဝဂေယဆင်တွေထိခိုက်ပျက်စီးလာတဲ့အကြောင်းတင်ပြမှာပါ။ရင်မောင်းဆောင်နဲ့စိတ်ယုံအယုံလုံယုံတွေကထုတ်လွတ်လိုက်တဲ့ညဉ့်ညမ်းလေထုတချို့ကိုဆုပ်ယူထားတဲ့ပင်လယ်သမုဒ္ဒရာတွေထဲအက်ဆစ်တက်တွေပေါက်လာတာကြောင့်ကမ္ဘာဒေသမျိုးစုံကငါးဖန်းလုံငန်းနဲ့ဇီဝဂေယစနစ်တွေထိခိုက်ပျက်စီးမှုကတစ်နှစ်တခြားပိုးပြီးတော့ဆိုးဝါးလာနေပါတယ်။ဒါကိုဘလို့ကုစားနိုင်မှာပါလဲ။ VOA သတင်းထောက် Veronica Bellars Iglesias သတင်းပေးပို့ထားတာကိုကျွန်မကပဲဆက်ပြီးတော့တင်ပြသွားပါမယ်။ American ပြည်ထောင်စု Virginia ပြည်နယ်အရှေ့ဘက်ကမ်းခြေတစ်ဝိုက်မှာဥရုယာသီပြောင်းလဲမှုရဲ့အကျိုးဆက်ကိုအထင်ရှားတွေ့မြင်နေရပါပြီ။ကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေကိုစုပ်ယူကြတဲ့ရေမော်ပင်တွေကကမာကောင်တွေရှင်သန်နိုင်ရေးအခအကွဲပေးနေသလားဆိုတာသိပ္ပံပညာရှင်တွေစူးစမ်းနေပါတယ်။တွင်းထွက်လောင်စာတွေလောင်ကျောရကထွက်လာတဲ့အခုအငွေတွေကြောင့်ဖြစ်လာရတဲ့ဥရုယာသီပြောင်းလဲမှုရဲ့အကျိုးဆက်ကပင်လယ်ရေတွေပူနွေးလာစေသလိုရေထဲမှာအက်ဆစ်တက်တွေပေါက်လာစေပါတယ်။အဲ့ဒီလိုအက်ဆစ်တက်တွေပေါက်တဲ့ရေတူကဂယုကမာတွေကိုရောဇီဝဂေယစနစ်ကိုပါထိခိုက်ပျက်စီးစေသလိုကမ္ဘာငါးဖန်လုံးကအပေါ်မှာလည်းတည်ရောက်မှုရှိနေတာပါ
Acidification occurs because the carbon dioxide we're adding to the atmosphere
လူတွေရဲ့လုံရဲကြောင့်လေလူတွေရောက်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတချို့ကိုပင်လယ်ရေတွေကစုပ်ယူပါတယ်အဲ့ဒီကနေပင်လယ်ရေတွေထဲမှာအက်ဆစ်တက်တွေပေါက်လာတာပါဒီလိုအက်ဆစ်တက်တွေပေါက်လာတဲ့ရေထဲမှာကမာကောင်လေးတွေလည်းသူတို့ရဲ့အခွန်မာလေးတွေကိုဖန်တီးဖို့တိတ်ခတ်ပါတယ်
။ကမ္ဘာတဝန်းပင်လယ်ပြင်တွေမှာပေါများစွာရှင်သန်ပေါက်ပွားလေးရှိပြီးတော့ Salmon အပါဝင် Sharpa ငါးမျိုးစိတ်အတော်များများရဲ့အစာဖြစ်တဲ့ပက်ကြီကောင်လေးတွေကလည်းပင်လယ်ရေတွေအက်ဆစ်တက်တွေပေါက်လာတာကြောင့်အခွန်မာတွေပျက်စီးကုန်ပါတယ်။ Virginia ရေကြောင်သိပ္ပံပညာထဏာကလည်းဂယုကမာတွေအကြောင်းသူသေသနာပြုနေတာပါ။
Combination of warming and acidification we see the most dramatic negative effects
ဒီနေ့အစ်စ်တက်ပြမှုတွေပေါင်းလိုက်တဲ့အခါမှာပိုးလောင်လေးတွေပေါ်အများဆုံးတည်ရောက်မှုရှိတာကိုတွေ့ရပါတယ်ဒီခါမှာသူတို့ရဲ့အခွန်မာလေးတွေလည်းကောင်းကောင်းမဖန်တီးနိုင်တော့သလိုအစာလည်းကောင်းကောင်းမစားကြတော့ပါဘူး
Chesapeake Bay မြဝဖမ်းမှာလဲမိုးရင်နဲ့အတူပါလာတဲ့ဆက်ပြိုးရဲချံထွက်မြေဩဇာတွေကြောင့်အခြေအခြေထိခိုက်နေရပါတယ
် Where it becomes really tricky is when we have periods of poor water quality that we're not able to solve with our filtration
ရေရေသွေးသိမ့်မကောင်းတဲ့အခါလုံးလို့ရတာလွယ်လွယ်ပါဘူးကျွန်တော်မှရှိတဲ့ရေစစ်ဆက်နဲ့လုံးလို့လည်းအဆင်မပြေပါဘူးဒါကြောင့်ကျွန်တော်မွေးမြူရေးချံမှာကမ္ဘာထွက်လို့ရေအတော့ကိုကြာဆင်းသွားနိုင်ပါတယ်
လူသားတွေရဲ့လိုရကြောင်ဥဒုယာတိပြောင်းလဲလာတဲ့ဆိုတော့အပေါ်တန်နေရရှိနေတဲ့ကမာမွေးမြူရေးသမားတယောက်ကတော့လွန်ခဲ့တဲ့10နှစ်လောက်ကစပြီးအခြေအနေတွေပြောင်းလဲလာတာကိုဝန်ခံပါတယ
် Not normal they're not growing much but as it gets warmer I think if anything the calendar
ရှင်တော့ဒီဇင်ဘာလဆိုရင်ကမာကောင်တွေကြီးထွားလာတတ်ပါတယ်အခုတော့ရာသီဥတုပုံနေလာလို့သူတို့တွေတိတ်မကြီးလာတော့လူတွေကြောက်ရာသီဥတုပြောင်းလာတယ်ဆိုရင်ဒါကိုပြောင်းလဲတော့ပြန်ပြီးလုံနိုင်မယ်လို့ထင်ပါတယ
်ဂျွန်လကွန်လောက်ကအပူလိုင်းဖြတ်သွားခဲ့တာကြောင့်ပစိဖိတ်သမုတ်တရားအနောက်မြောက်ဖက်ပိုင်းကကမာကောင်တွေအကြီးအကျယ်တည်ဆုံခဲ့ပါတယ်အပူလိုင်းကြောင့်ပဲကမာကောင်ပေါင်းတန်းနဲ့ချီတည်ဆုံခဲ့ရတယ်လို့ Hakai Institute ကပြောပါတယ်ဥတုရာသီပြောင်းလဲမှုရဲ့တရားမှုကရင်းနေသက်သွားတယ်မကကဘာလက်ခီသွားလုံကအပေါ်မှာပါတရားမှုရှိလာတော့မှာပါဒီလိုအခြေအနေတွေကိုပြောင်းလဲပြလို့ရနိုင်ပါအောင်မလ
ား If you can promote the growth of sea grasses they might actually benefit and have been shown to benefit
ရေမော်ဘီနီအများပြားပေါက်လို့လုံးနိုင်တယ်ဆိုတော့အမှန်တကယ်အကျိုးရှိနိုင်ပါတယ်ရေမော်ဘီနီအများပြားပေါက်တဲ့ကံရိုးတန်းတွေမှာအကျိုးများတာပိုပြီးတွေ့ရတယ်လေတကယ်ဖြည့်ဆင်းရမှာကတော့ကမ္ဘာတဝန်းဓာတ်ငွေထုတ်လုပ်မှုချော့ချဖို့ဖြစ်ပါတယ
် Virginia Commonwealth တက္ကသိုလ်ကတော့ရေမော်ဘီနီကြားမှာကမာကောင်းတွေရှင်းသားနိုင်အောင်လို့ကမာခွန်တွေကိုပြန်အသုံးပြုရင်ကြိုးစားနေပါတယ်။ဥရောပ၊ဩစတြေးလျနဲ့အာရှတိုက်ကပညာရှင်တွေကိုလည်းပမခတော့စ်ဂျင်စကီကဒီလုပ်ငန်းစဉ်တွေကိုတရုတ်ပြခဲ့ပါတယ်။ဥဒုရာသီပြောင်းလဲနေတဲ့ကာလမျိုးမှာကမာငါးဖန်းလုပ်ငန်းရေရှည်ရက်တည်နိုင်ရေးအတွက်ကမာကောင်လေးတွေဘလောက်တောင်အရေးပါသလဲဆိုတာကိုလူတွေနားလည်လာကြပြီလို့လည်းပမခဂျင်စကီကပြောပါတယ်။ဒီလိုရာကမာခွန်တွေကိုပြန်အသုံးပြုရင်မွေးမြူရေးတွေဆက်လုပ်နိုင်မယ်ဆိုရင်တော့ကမာကောင်တွေလည်းပြန်လဲရှင်သန်ပွားများလာကြတော့မှာဖြစ်ပါတယ်။ကျမနင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ညနေပိုင်းရေဒီယိုအစီအစဉ်ပြီးချင်း9နာရီနေ9နာရီခွဲထိထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတော့တိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းစည်းတက်တာကဘိုးကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းစည်းတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောက်ကလေးဆိုရင်နှာခေါင်းစည်းတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းစည်းတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြားကလေးတွေနှာခေါင်းစည်းတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်။အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းစည်းတက်ရပါမယ်။အုံနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစည်းမဖြစ်မနေတက်မခိုင်းတင်မဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါကျန်းစာယောဂဒီလိုယောဂအခန်းရှိတဲ့ကလေးတွေကတော့ဈေးရုံသုံးနှာခေါင်းစည်းတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းစည်းတက်တင်တာပါ။ကလေးတွေဟာနှာခေါင်းစည်းမတက်ခင်လက်ကိုပိုးတက်စေရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှာခေါင်းစည်းကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနဲ့အရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းစည်းကိုတို့မနေရသလိုမေးစည်းအောင်မှမထားရ၊ပါးစပ်နဲ့မကိုက်ရ၊သူများကိုလည်းပေးမတုံးရပါဘူး။နှာခေါင်းစည်းချွပြီးရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အမြဲကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်။
VOA American အတန်ရဲ့စနေနေ့ညဘက်အစီအစဉ်တွေကိုည7:00နာရီအထိလိုင်းဒိုမီတာ31 32နဲ့51အပြင်လိုင်းလက်မီတာ190ရောကနေဆက်ပြီးတော့ဖိုင်းယူနာဆင်နိုင်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လဲတည်တခြင်းလက်ဆောင်တောင်းလို့ရတယ်။ဆိုရင်ဖြင့် email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ် ဒီကမှာရှင်2023ခုနှစ်စက်တင်ဘာလ17ရက်စနေနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုတော့လိုင်းတိုမီတာ31 30နဲ့50တက်အပြင်လိုင်းလာမီတာ190ကနေပါလဲဖန်ယူနားဆင်နိုင်ပါတယ်။အခုတော့အပတ်စဉ်တင်ဆက်နေကြအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်။အရင်ဆုံးမြန်မာနိုင်ငံလူအခွင့်ရေးအခြေအနေကိုတင်ဟတင်ဆက်ပေးတဲ့ဒုအတန်အစီအစဉ်ကိုခုတော့နားဆင်နိုင်ပါပြီရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ COVID ကာလအတွင်းရောဂါကူးစက်ခံရမှုမြန်မာနေတဲ့လုပ်ငန်းခွင်မှာလုပ်ကိုင်နေရတဲ့စက်ရုံအလုပ်သမားတွေအကြောင်းကိုတင်ဆက်ပေးသွားမှာပါဆက်ရုံလုံသမားတွေနဲ့အလုံသမားခေါင်းဆောင်တွေရဲ့ပြောပြချက်အရသူတို့တွေဟာအလုံရှင်နေစီကအလုံသမားအခွင့်အရေးချိုးဖောက်မှုတွေလိလူရှုမှုတွေကိုလည်းခံစားနေရတယ်လို့ဆိုပါတယ်ဒီဆောင်မှအပြည့်စုံကို Frontier မြန်မာကသတင်းထုတ်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်ဆောင်မှတွင်အင်တာဗျူးအသံများကိုလုံခြုံရေးအခြေအနေအရပြုပြင်အသုံးပြုထားပါတယ
်မြန်မာနိုင်ငံရဲ့အလုံသမားလူလန်းစားတွေဟာKSS အလုံသမားအခွင့်အရေးတွေအတွက်တောင်းဆိုတိုက်ပွဲဝင်နေကြဆဲသူတွေဖြစ်ပါတယ်။အခုတော့စစ်အာဏာသိမ်းမှုနဲ့ COVID-19 တတိယလိုင်းရိုက်ခတ်မှုတွေကြောင့်မှသူတို့ရဲ့ရပိုင်ခွင့်နဲ့အခွင့်အရေးတွေဆုံးရှုံးနေရပြီးအလုံသမားအခွင့်အရေးချိုးဖောက်မှုတွေကိုဆိုးဝါးစွာရင်ဆိုင်နေရပါတယ
်။သူတို့အရန်ကြောက်တယ်ပေါ့နော်။ကြောက်လာပြီပေါ့။လုပ်ငန်းရှင်တွေကလည်းသူတို့ရဲ့ကုန်ထုတ်ဆွမ်းအားတိုးတက်မှုတဦးကိုစမျိုးကိုပဲကြည့်တယ်ပေါ့နော်။အလုံသမားတွေရဲ့ဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းမကြည့်ဘူး။အဲတချို့နင်းနာမှုတွေနဲ့လည်းမကြည့်ဘူးပေါ့နော်။ဒီမကောင်းလို့ရှိရင်ကျမတို့မှနားဖို့ကစအရန်ခက်ခဲတယ်ပေါ့လုံဝမဟိုပျော်ရွှင်မှုမရှိဘူးစိုးရင်ကြောက်ကြမှုတွေနဲ့ဒီနေသားမျိုးမှလုံလုံနေရတာပေါ့နော်နေတယ်မျက်ရည်နဲ့မျက်ခွက်ပေါ့လုံလုံနေရလုပ်ငန်းဝင်မှလုံဝမပျော်ရွှင်မှုဆိုတာမျိုးတွေပေါ့
အလုသမားခေါင်းဆောင်တူကသူစီရင်ဖွင့်လာတဲ့အထက်ကျုပ်အလုသမားတူရဲ့ဖြစ်ရပ်ကိုပြန်ပြောပြတာပါကိုဗစ်ပထမလှိုင်းနဲ့ဒုတိယလှိုင်းကြုံရစဉ်ကစက်ရုံအလုပ်ရုံတွေကိုကိုဗစ်စီကံ့နေတဲ့အညီ A အဆင့် B အဆင့်တွေခွဲစစ်ဆေးပြီးတမတ်ချက်နဲ့ကန့်ညီတဲ့စက်ရုံတွေကိုပြန်လည်ဖွင့်လှစ်ခွင့်ပြုခဲ့ပေမဲ့စစ်အာဏာသိမ်းကာလအတွင်းကိုဗစ်တတိယလှိုင်းဆိုးဝါးလာချိန်မှာတော့စစ်တပ်တာဝန်ရှိသူတွေဘက်ကစစ်ဆေးကြမ်းတ်မှုတွေမရှိခဲ့တာကြောင့်အလုပ်ရှင်တွေဟာကိုဗစ်စီကံ့တွေကိုလစ်လျူရှုပြီးပြန်လည်ဖွင့်လှစ်လာကြပါတယ်။လုပ်ငန်းခွင်တွင်6ပွေမချတာ mask face shield လို့အကာအကွယ်တွေအလုံးလုံးမရတာနဲ့အထူးသဖြင့်ကူးစက်နိုင်ခြင်းအမြင့်ဆုံးအခြေအနေကတော့စက်ရုံပြင်ပရုံစင်းချိန်ဖယ်ရီစီရတဲ့အချိန်ဖြစ်တယ်လို့ဒုအတန်ကိုအလုပ်သမားတွေကပြောပြကြပါတယ်။ဒဂုံစိတ်ကန်းဆက်မှုဆောင်မျိုးမှာရှိတဲ့ဖူးရင်အထည်ချုပ်စက်ရုံမှာအလုပ်လုပ်ကင်နေတဲ့အလုပ်သမားမက်ကြီးအေဟာစက်ရုံမှာအလုပ်စင်းရကနေသူဟာကိုဗစ်ကူးစက်ခံလဲရတယ်လို့ဆိုပါတယ
်။မမအလုံးချမ်းမှန်ဒီစီရဲ့စာမမကြောက်ရမ်းနေတယ်မမအလုံးပြောရပေါ့နော်မမတလူများအဲဒီလိုကိုဗစ်ဆိုတာဟုတ်ဆံမျိုးရောဒီရောဘာလဲဆိုတာဟုတ်ဆံမျိုးရောတို့ရကအဲ့လိုမျိုးမတိကျတယ်နဲ့ဒီရောရဖို့ဖြစ်မှကြောက်ရမှာတယ်ဒါပေမဲ့ညီမကိုဗစ်ဖြစ်နေတဲ့ဆိုတာဟုတ်ဆောင်ညီမကိုညီမတိရဲစနေလို့ကြာရရအမဒီလိုမျိုးကိုဗစ်ဖြစ်နေလို့စပြတ်တိုင်းရပြန်အဲ့တော့ဒီနေ့ဒီခဏလေးလို့ချင်းတခြားသူတွေကိုကုမဆိုလို့အဲ့ခွင့်ယူပါတယ်အဲ့လိုမျိုးပြောရင်းဆိုရင်တခြားမှမရှိဘူးဒီဘာကူရီကိုရင်းလည်းမပြောဘူးတာမစင်နာမဒီမကောင်းဆိုလို့ဒီနေ့မျိုးကောင်းနေတာပါတဲ့ဒီနေ့ရောစာမျိုးရှိရတယ်မဲ့အခုကလုံးဝသူ့ပါရီတဲ့တကယ်ဆိုတော့အတက်ကလေးဆိုလို့ရှင်လုံးမဟာတော့လုံးဝမပြောကိုဘာသာကိုတာကိုမခံနိုင်လို့လို့တာလည်းဒီကကြီးပြန်ရတော့စိတ်ခွင့်အဲ့လိုတာပြီးရှိသွားတယ်အဲ့လိုမျိုးရှိတယ
်ကိုဘေကူဆက်ခံခဲ့ရပါမယ်မကြည့်ရတရားအလောက်ကနားခွင့်မရပဲသူလုံးနိုင်တဲ့လောက်အလုတ်ဆက်စင်းနေကြရပါတယ်။အလုတ်လုံရင်အရန်မောပြီးပြင်ပန်းလာလို့မခံနိုင်တော့ကမှလူမှုဖူလုံကြီးစီးကွင်၃ရက်ယူပြီးအလုံနာခဲ့ရပါတယ်။ COVID ထိန်းချုပ်ရေးအတွက်စစ်ကောင်စီကနိုင်ငံတော်ဝန်မှသတ်မှတ်ခဲ့တဲ့ Stay at Home အလုတ်ပိတ်ရက်တွေမှာအလုတ်ရုံစက်ရုံတွေမပါဝင်တဲ့ကြောင့်အလုတ်သမားတွေဟာတရုံဝင်အလုတ်ပိတ်ရက်လည်းမရကြပါဘူး။အလုံနာဖို့အတွက်အလုတ်သမားတွေပုံမှန်ရနေကြရှောင်းတခင်ခွင့်လုတ်တက်ခွင့်တွေကလည်းဒီကာလမှာမရကြဘူးလို့ဆိုပါတယ်။ဒါကြောင့်နေမကောင်းဖြစ်နေကြပါမယ်လေအလုတ်ဆင်းနိုင်သူကဆင်းနေကြပြီမတက်တာပဲဆေးခွင့်ယူရတဲ့အခြေအနေမျိုးရောက်မှသာဆေးခွင့်နဲ့ရက်အနေငယ်နားခွင့်ရကြတာပါဖူးရင်ဆက်ရုံရဲ့အလုတ်သမားကောင်းဆောင်တို့ကတော့စိတ်အာဏာသိမ်းပြီးနောက်ပိုင်းအလုတ်သမားတွေအပေါ်အလုတ်ရှင်တွေရဲ့ဖိနှိပ်လာမှုနဲ့အလုတ်သမားခွင့်ရချိုးဖောက်မှုတွေကပိုဆိုးလာတယ်လို့ပြောပါရယ်
အ
မင်းမကောင်းနေတဲ့အချိန်မှာတော့မင်းမကောင်းနေတဲ့ဥစ္စာကိုကိုဖွင့်နေတာတော့မှပဲအလုပ်လာခိုင်းခိုင်းနဲ့မစင်းနေအလုပ်ပြုတ်တယ်တကယ်လို့မစင်းနေအလုပ်ပြုတ်တယ်ဆက်ုံနဲ့မှာမင်းနေနေတဲ့ရေရှိတဲ့အောက်ဆီဂျင်ကျက်တဲ့သူတွေရှိတယ်ဒီလိုချင်နေလို့ရတယ်ရှိတယ်ကျက်ဆောင်ရေးစောင့်ရှောက်မှုနဲ့ပတ်သက်လို့ကိုပြုတ်နေပတ်သက်လို့ကတော့စိတ်ယုံနိုင်လို့လူကဘာလို့ဘာမှမလုပ်ဘူးဘာလို့ဘာမှမလုပ်သေးတော့လားဟိုကျွန်မဆိုလို့ရှိရင်မလုပ်သေးတဲ့အပြင်ကိုအဆက်ုံလို့ဦးနေတာဖွင့်လို့အပါအဝင်နဲ့ဟိုဟာဒီကဖွင့်ရမှာမန်နေဂျာရှင်ကဒီတိုင်းနဲ့ပြောတာလာစေမကျင်းလို့ရှင်အလုပ်ပြုံမယ်မကျင်းလို့ရင်ကြိုက်တဲ့နေရာတိုင်
းဖွင့်ရင်စက်ရုံမန်နေဂျာကတော့သူတို့စက်ရုံအတွင်းကိုဗစ်ကူးစက်ခံရသူရှိတယ်ဆိုတာကိုညင်းဆို့ထားပါတယ်စက်ရုံအတွင်းမှာတာမန်တုပ်ကွေးဖျားနာသူတွေသာရှိပြီးကိုဗစ်ရောဂါကြောင့်သေဆုံးသူမရှိဘူးလို့ဆိုပါတယ်ဒါပေမဲ့အလုပ်သမားထောင်ထဲချီရှိနေတဲ့စက်ရုံဖြစ်တာကြောင့်ကိုဗစ်ကူးစက်မှုရှိမရှိကိုတော့မစစ်ဆေးပေးနိုင်ဘူးလို့ဆိုပါတယ်
အဲ့ဒါလည်းဆက်ရုံမှာတော့ဒီကျမကြီးအုံးဘောဆရာမတော်ငှားထားတယ်ဒါပေမဲ့သူကလည်းအဲ့လောက် test kit ဆင်းနိုင်တဲ့နေသားမရှိဘူးလေအဲ့ဖြစ်သွားတာဆက်ရုံမှာနေမကောင်းဖြစ်သွားအမကိုရပြစ်တဲ့ချိန်အိမ်မှာနေဖြစ်ကြတယ်ဗျာညီရဆက်ရုံဖွင့်တဲ့ချိန်မှာအဲ့လောက်ကြီးဖြစ်ပဲနဲ့တိတ်တဲ့ချိန်မှာဖြစ်ကြတာမောင်ဆက်ရုံကဖွင့်တဲ့ချိန်ကနမန်တာလေးနဲ့ပြန်လာကြတယ်ဗျာများတယ်လေအဲ့ဒါအဲ့ချိန်မှာဖြစ်သွားတဲ့ဟာကျတော့ကိုပြစ်ဖြစ်လားဖြစ်လားဆိုတော့မောင်လည်းမသိနိုင်ဘူးကိုကပြန်ဆင်းလာကြတယ်
အခုလိုမစစ်ဆေးပေးနိုင်တာတွေဟာစက်ယုံတစ်ခုတည်းမှမဟုတ်ပဲရန်ကုန်မြို့စက်မှုဇုံတွေမှာရှိတဲ့စက်ယုံအများစုမှာဖြစ်နေတာပါအလုပ်သမားတွေဟာဒီလိုမလုံခြုံတဲ့လုပ်ငန်းခွင်တွေမှာအလုပ်စင်းမှုအတွက်ကိုလည်းဖိအားပေးခံရသလိုစက်ယုံတွေကနေကိုဗစ်ကူးစက်ခံရမှုတွေကိုလည်းလုပ်ငန်းရှင်တွေဘက်ကနေလစ်လျူရှုထားကြပါတယ်နေမကောင်းလို့ခွင့်ရက်တွေများတဲ့အခါအလုပ်ထုတ်ပယ်ခံရနိုင်တာကြောင့်အလုပ်သမားတွေဟာကိုဗစ်လက္ခဏာတွေခံစားနေကြပေမဲ့လည်းရောဂါကူးစက်ခံရကြောင်းအလုပ်ရှင်ကိုမပြောရကြပဲအလုပ်ကထုတ်ပယ်ခံရမှာကိုစိုးရိမ်နေကြပါတယ်အနာသိမ်းပြီးကလေးကလုပ်ငန်းခွင်တွင်အခုလိုကြုံတွေ့နေရတဲ့အခက်အခဲတွေကိုတိုင်ကြားဖို့နေရာတွေလည်းမရှိတော့ပါဘူး။အရင်ကအခုလိုနှင်နာမှုတွေကိုအလုပ်သမားသမဂ္ဂတွေစီကိုတိုင်ကြားနိုင်ကြပြီးသူတို့ကတဆင့်ဖြည့်ရှင်းဆောင်ရွက်တာတွေ၊သက်ဆိုင်ရာအစိုးရကဖွဲ့ထားတဲ့အလုပ်သမားအဖွဲ့အစည်းတွေကတဆင့်ဖြည့်ရှင်းဆောင်ရွက်တာတွေရှိပေမဲ့လက်ရှိမှာတော့စစ်ကောင်စီဘက်ကအလုပ်သမားရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေကိုမတရားသိမ်းကျင်ညာတာနဲ့အလုပ်သမားသမဂ္ဂခေါင်းဆောင်တွေကိုဝရမ်းထုတ်ဖမ်းဆီးတာတွေရှိနေကြကြောင်းအလုပ်သမားခေါင်းဆောင်တွေကပုံချောင်နေရတဲ့အခြေအနေပါ။မြန်မာနိုင်ငံဟာစစ်အာဏာသိမ်းပြီးနောက်ပိုင်းနေရာအနှံ့အပြားအကြမ်းဖက်နှိပ်စက်မှုတွေကြောင့်2021ကမ္ဘာလုံးဆိုင်ရာအခွင့်အရေးညွှန်ကြိမ်းအရအလုံသမားတွေအတွက်အဆိုးဝါးဆုံးစေနိုင်ငံစီရင်ဝင်ဖြစ်အပြည်ပြည်ဆိုင်ရာအလုံသမားသမဂ္ဂအဖွဲ့ချုပ် IDUC ကသတ်မှတ်ခဲ့ပါတယ်။ဒီလိုသတ်မှတ်ခံရတာကမြန်မာနိုင်ငံအတွက်ပထမဆုံးအကြိမ်ပါ။နိုင်ငံပေါင်း149နိုင်ငံကိုစစ်တမ်းကောက်ယူခဲ့ရမှာတရားဥပဒေစိုးမိုးမှုရှိတာကြောင့်အခွင့်အရေးဆိုင်ရာအာမခံချက်မရှိမှုမှာအဆိုးဝါးဆုံးအဆင့်ဖြစ်ဖော်ပြခံရတာပါ။အလုသမားအခွင့်အရေးတွေချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးလှိုင်းတရားဆက်မှုစုံမှာရှိတဲ့စက်ယုံတစ်ခုကအလုသမားခေါင်းဆောင်တဦးလည်းဖြစ်တယ်လို့မြန်မာနိုင်ငံကုံထုံနဲ့ဆက်မှုလက်မှုအလုသမားများအဖွဲ့ချုပ် IWFN ကအဖွဲ့ဝင်အလုသမားတဦးရဲ့ပြောပြချက်ကတော့
ဒီမှာတော့အခုကာလမှာဆိုလို့ရှိရင်လုပ်ငန်းရှင်တွေကဒီအစည်းအဝေးကျုံနဲ့ပတ်သက်ပြီးသဘောတူစာချုပ်တွေကိုအများကြီးချိုးဖောက်ထားတာတွေ့ရတယ်ပေါ့နော်။အခုလို့ဆိုရင်ဒီမှာတော့ကျမတွေမကောင်းလို့ရှိလို့ရှိရင်ဒီမှာတော့ဒီအဲလူမှုပူလုံရေးဥပဒေနဲ့ပတ်သက်ပြီးတော့ကျမတို့ရ30တလကိုဟိုပေါ့တစ်နှစ်ကိုရ30နားဝင်ရှိတယ်ဒါတွေကိုလည်းချိုးဖောက်တယ်နောက်တစ်ခုကကျမတို့လုံတဲ့ခွင့်နေဟိုပြီးတော့ဒီရှောင်းတခွင့်ခွင့်နေဒါတွေကိုလည်းကျမတို့စာချုပ်ချုပ်ဆိုထားတာတွေရှိတယ်ဘလို့ပုံစံမျိုးနဲ့ဘလို့နေသားမျိုးဆိုဘလို့ပေးရမယ်ဆိုတဲ့စာချုပ်တွေရှိတယ်ဒါတွေကိုလည်းအကုန်လုံးချိုးဖောက်တယ်အခုနေသားမျိုးမှာအလို့ရှင်တွေကဒီစာချုပ်တွေချိုးဖောက်တဲ့အပြင်ကိုကျမတို့သတ်မှတ်ထားတဲ့ဒီဒီအလုသမားဥပဒေဒီပေါ့ဥပဒေတွေကိုလည်းအချိန်ကြီးချိုးပေါက်ထားနေရှိတယ်အခုကာလမှာဆိုလို့ရှိရင်အလုရှင်တွေကအကုန်လုံးဒီပေါ့အစိုးရတရားဝင်ထုတ်ပြန်ထားတဲ့အလုပေးရနဲ့ခွင့်ရနဲ့အလုပေးရဥပဒေကိုလည်းချိုးပေါက်တယ်ကျမတို့ဒီအလုရှင်အလုသမားနှစ်ဦးသဘောတူချုပ်ဆိုထားတဲ့ဒီစာချုပ် easy စာချုပ်တွေကိုလည်းချိုးပေါက်ထားတာတွေအများကြီးတွေ့ရတယ်ပေါ့နော
်လက်ရှိမြန်မာနိုင်ငံမှာအထည်ချုပ်လုပ်သား9သိန်းကျော်ရှိပါတယ်ခက်ခဲကြက်တဲတဲ့ကာလအတွင်းမှာအလုတ်ကန်ရှားပါမှုတွေကြောင့်အလုတ်သမားတွေကအခြားသောရွေးချယ်စရာတွေမရှိပဲစားဝတ်နေရေးအတွက်လက်ရှိအလုတ်မပြုတ်ရေးကိုသာအလေးထားလိုက်ရပါတယ်။ကိုဗစ်ကူးစက်မှုတွေမြင့်မားနေတဲ့အချိန်ယောဂါကာကွယ်မှုတွေဆက်စည်းကြက်မှတ်မှုတွေမရှိတဲ့စက်ရုံလုပ်ငန်းခွင်တွေမှာအလုတ်ရှင်တွေရဲ့ဥပဒေချိုးဖောက်မှုတွေနဲ့အတင်းအဓမ္မအလုတ်စီခိုင်းမှုတွေကိုအလုတ်သမားတွေခါးစည်းခံပြီးအလုတ်ဆင်းနေကြတဲ့အကြောင်းရင်းကိုအလုတ်သမားခေါင်းဆောင်တူကပြောပြလာပါတယ်။
အမှန်တကယ်ဆိုရင်မြန်မာတို့လောက်ကမာဒီအလုပ်မသိခင်ဘူးပေါ့နော်။ဆွေးရဝန်ထမ်းတွေမှာစီဒီအမ်လုပ်နေတဲ့ဟာရှိရဲဒါပေမဲ့လောက်ကမာရဲ့နေရာလည်းဒီလာရင်းနဲ့ပတ်သက်ပြီးတော့စီဒီအမ်လုပ်ချင်တဲ့ဥစ္စာဟိုအလုပ်မသိခင်တော့ဟာရှိတယ်။ဟိုပြီးတော့ဟိုကျမဟိုဒီကိုဗစ်ကိုကြောက်ပြီးတော့အလုပ်မသိခင်တာရှိတယ်ပေါ့။ဒါပေမဲ့များလည်းဟို
အတ္တဒိဋ္ဌိအမှန်ကလေးကိုအမှန်ကလေးရရင်တိုက်ရောက်လာမှာဖြစ်တဲ့အတွက်ပေါ့နော်မစင်းမြင်လို့ညာလဲမိသားစုရဲ့စာဝတ်လေးကြောင့်ဟိုအတ္တနဲ့ရှင်းပြီးတော့ပေါ့နော်သွားစင်းမြင်အခန်းကောင်းကြီးကအလုပ်ပမာတိုင်းမှာဖြစ်နေတယ်လို့ကိုတော့လုံးဝမစင်းမြင်ကြဘူးပေါ့နော်အခုတင်ဆက်ပေးခဲ့တဲ့စီစဉ်ကိုနားဆင်ကြရလို့ကျင်းနဲ့မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်
Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်လောကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လင်းတဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တင်းနှင်းကုန်နေနေ့နဲ့6:00နာရီကနေ9:00နာရီတွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။မြန်မာလူအခွင့်အရေးအခြေအနေတွေကြောင်းထင်ရှားစေတဲ့ဒို့အတအစီအစဉ်ကိုကြားခဲ့ရတာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆက်မြန်မာအလွဲတကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ barmis.voanews.com ဖြစ်ပါတယ်။ VOA ကနေ idiom သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုလည်းပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်အောင်စီစဉ်တင်ဆက်နေပါတယ်။ခုတော့တွေ့ဆုံမြင်မြန်ခတ်ဖက်ဆက်ရအောင်ပါ။မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်အမြန်ဆုံးခြုံငုံဖို့နောက်ဆုံးနည်းလမ်းအဖြစ်ခုခံစစ်ပွဲကိုကဘာကတိအောင် NUG ကပြက်ပြက်တသားကြေညာလိုက်တာဖြစ်တယ်လို့ NUG အပြည်ပြည်ဆိုင်ရာဝန်ကြီးဒေါက်တာဆဆာကပြောပါရယ်နိုင်ငံတကာကတော့ငြိမ်းချမ်းတဲ့နည်းလမ်းနဲ့အဖြေရှာကြဖို့တိုက်တွန်းထားပါရယ်မိုင်အင်ဂျင်တိုင်းကဆက်သွယ်မြင်မြန်ထားပါရယ်ရှင
်မင်္ဂလာပါဒေါက်တာဆဆာ
ဟုတ်ကဲ့မင်္ဂလာပ
ါဟုတ်ကဲ့ဒေါက်တာဆဆာအခုလို့ပေါ့နော်ပြန်ပြီးတော့ဟိုကြမ်းကြမ်းမာမာနဲ့တွေ့ရတယ်ကျမတို့ဝမ်းသာပါတယ်အခုလို့ဒီမြန်မာပိုင်းကိုလည်းအချိန်ပေးပြီးတော့ပေါ့နော်ဖြေချဖို့အတွက်လည်းအချိန်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးပ
ါဟုတ်ကဲ့အခုပထမဆုံးကျမတို့မေးချင်တာက NUG အမျိုးသားညီညွတ်ရေးအစိုးရကနေပြီးတော့ဒီပြည်သူတော်လှန်ရေးဆိုတဲ့ခေါင်းစဉ်နဲ့ပေါ့နော်သူတို့ဒီခုခံစစ်စစ်အာဏာရှင်စနစ်ကိုဆန့်ကျင်တဲ့ခုခံစစ်ကိုတနိုင်ငံလုံးပါဝင်ဖို့ဆိုပြီးတော့စက်တင်ဘာလ9ရက်နေ့ကကြေညာလိုက်ပါတယ်ဆိုတော့ဒီလိုမျိုးအခုချိန်ဒီစက်တင်ဘာလကျမှပေါ့နော် NUG ကဒီခုခံစစ်ကိုဘာကြောင့်ကြီးညာရတာပါလဲရှင
်ဒါတော့ကျွန်တော်တို့မြန်မာနိုင်ငံတနင်္ဂနွေလို့အတိုက်အတာနဲ့ကိုဒါဒီစီအနာစစ်ကိုတော်လှတာဟာတကယ်တော့ဆိုတော့ဖေဗရူလာခရက်ကဖြစ်ပြသဖြစ်တယ်ဖြစ်ပြတာအပေါ်မှာကိုကျွန်တော်တို့ကဒါကိုပို့ပြီးတော့ coordinated ဖြစ်အောင်နဲ့ဒါကို code of conduct international အပီပီဆိုင်ယာစာချုပ်စာချေစာနှုတ်နဲ့ကိုင်းကြီးတဲ့အတိုက်အတာအထည်နဲ့ကိုကကျွန်တော်တို့ကဒီစီအာနာစီကိုအစုတ်ကြည့်ဒေါ်လာတွားမယ်ဆိုတဲ့တရိဌာချတဲ့ဥစ္စာကိုထပ်ခါပြီးတော့လူတိစီကြကဘာတိအားလုံးခြုံပြီးတော့ကျွန်တော်ရဲ့ commitment ကျွန်တော်တို့ရဲ့ဂတိကိုဂတိတိစာကိုပြပြီးတော့ကဘာတိမြန်မာပြည်သူတို့အားလုံးသိအောင်ပို့ပြီးတော့ခိုင်ခိုင်လုံလုံနဲ့ပြဖော်ပြတာဖြစ်ပါတယ်တကယ်တော့ဆိုတော့ဒေါ်လာကြီးဟာဒီဒေါ်လာကြီးကစီအာနာစီနဲ့မြန်မာပြည်သူလူထုတာ54အကြဒေါ်လာကြီးဖြစ်နေဆိုတော့ကျွန်တော်ချိန်ညာတွေဖြစ်စေမချိန်ညာတွေဖြစ်စေဒါကဖြစ်နေတဲ့ဥစ္စာဖြစ်နေတဲ့ပကတိအနေထားလည်းဖြစ်နေဆိုတော့ကျွန်တော်ကဒါကိုလုံးချင်းအဖြစ်အခုဆိုရင်ကျွန်တော်တိုင်းတလဲနဲ့ gain အဖွဲ့စည်းဒီဖက်ကအဲ့ကျွန်တော်ဒီ PDLU2 အတဲ့အိုးအားလုံးကိုကာကွယ်ရှောင်ရှောင်နေတဲ့ PDF CDF အားလုံးကျွန်တော်ကတယောက်မကြဘူးမီတူမြတ်နောက်မှမကြဘဲနဲ့တလုံးတဝတီရတည်ပြီးတော့တာကိုကျွန်တော်တို့ကတခနဲ့အတူတကွဒီတိုက်အတိုက်နဲ့တာကိုတော်လာသွားရတဲ့အချိန်မှာဆိုရင်ဒီစီအနာစီဒီရဲ့ရဆက်ကြချုပ်မှုအခြေဟာပို့ပြီးတော့တူတော့သွားမှလည်းဖြစ်နေ။ဒါကြောင့်မလို့ဒါကိုကျွန်တော်စနစ်တကျပို့ဖြစ်အောင်နဲ့ စနစ်တကျနဲ့ပို့သွားနိုင်အောင်နဲ့အင်တာနက်ဆိုတော့စာချေစာနှုတ်နဲ့ညီအောင်နဲ့ပို့သွားနိုင် coordinated effort ကိုဖြစ်နိုင်အောင်လိုအပ်စီဖြစ်ပါတယ
်ခုကန်စစ်ကိုပေါ့နော်စတင်ကြောင်းကြီးညာတဲ့အချိန်မှာဒီ NUG ဘက်ကခေါင်းဆောင်တွေကသူတို့ပြောထားတဲ့အပိုင်းမှာတော့လူထုအနေနဲ့လည်းဒီတိုက်ပွဲအတွက်ပြင်ဆင်ထားဖို့ပေါ့နော်ဆိုတာမျိုးတွေဆိုတော့ဟိုတစ်ဖက်မှာလည်းစစ်ကောင်စီကလည်းသူကစစ်အင်အားအပြည့်နဲ့သူတို့ဘက်ကလည်းပြင်ဆင်နေတဲ့အပိုင်းပေါ့နော်အစင်းနဲ့အရင်တည်းကလည်းသူတို့ကဒီလက်နက်တွေအင်အားအပြည့်စုံကလည်းရှိထားတဲ့ခါကြတော့အဲ့လိုမျိုးဒီတိုက်ပွဲဖြစ်လာပြီဆိုလို့ရှိရင်လူထုရဲ့ဒီထိခိုက်မျက်နှာမှုတွေအပိုင်းနဲ့ပတ်သက်လို့တော့ဒီ NUG ကဟိုဘလို့မြင်ထားလဲဘလောက်ထိအထိခိုက်နစ်နာမှုတွေနဲ့ပတ်သက်ပြီးတော့ NUG ဘက်ကရောဘလို့ဖြစ်စင်ထားလဲရှင
်ဒီဒေါ်လာကိုကြည့်မယ်ဆိုရင်ကျွန်တော် CER စီလနဲ့တခုကိုပဲကြည့်ပြီးတော့ပြောလို့မရပါဘူးတကယ်တော့ဆိုတော့ဒေါ်လာကြီးလို့ပြောတဲ့အခါမှာစိတ်တကအရာအရေးကြီးတယ်စိတ်တပိုင်းဆိုင်ရာပေါ့စိတ်တထက်မြတ်မှုကျွန်တော်ပီတူလူထုအလုပ်ကတကယ်တော့ဆိုရင်စိတ်တစစ်ပွဲမှာအောင်မီပိတာဖြစ်နေကျွန်တော်တို့တစ်ဖက်ကပြောမယ်ဆိုရင်စီရေးလို့ပြောတဲ့အခါမှာလက်နဲ့ဤအားတစ်ခုကိုပဲကြည့်ပြီးတော့အသွားတာမဖြစ်ပါဘူးဟုတ်လည်းမဟုတ်ပါဘူးဆိုတော့ကျွန်တော်ကစိတ်တရရမှာဆိုရင်မြန်မာပီတူလူထုကဒီအနာသိစစ်ကောင်စီကိုနိုင်ပိတာဖြစ်တယ်အနာသိစစ်ကောင်စီကကြဆုပ်ပိတာဖြစ်တယ်အခုကတော့တကယ်တော့ဆိုရင်ဒီစစ်ကောင်စီလက်အောက်ခါစစ်သားတွေတောင်မှအခုပြည်သူ့ရင်ခွင်ထက်ကိုတနေပြီးတနေဆက်သွယ်လာတာများလာပြီထွက်သွားလာတာလည်းများလာပြီအခုဆိုရင်တော့သူတို့ဟာအကြားမှာကိုကစိတ်တရရအဖြစ်လို့ကဒီငီမှုမရှိတာကိုလည်းကျွန်တော်တွေ့ရပါတယ်ဆိုတော့တကယ်ရာဒီလိုချင်းညာချင်းအဖြစ်ပြီးသူလူထုနဲ့ဒီစစ်ကောင်စီအောက်မှာဆက်လက်အလုံးလုံးနေတဲ့ဂျုံဘဝအဖြစ်မှာရှိနေတဲ့သူတွေအတွက်လည်းဒါအင်မတာမှယူကြည့်တယ်ဥပမာကျွန်တော်တပ္ပရာကြီးရဲ့မိခွတ်ထက်မှာစစ်ကောင်စီအောက်မှာအုတ်ချုံရင်ရတရားကိုလည်းပါဆင်နေတဲ့လူတွေအားလုံးလည်းထွက်သွားဖို့ရဲ့ပြီးတော့ဒီစစ်ကောင်စီအောက်မှာဝထားနေတဲ့လူတွေအားလုံးလည်းစတေဘလာ9ရက်နေကနေစပြီးတော့မလုပ်ဖို့ရဲ့တချိန်ထက်မှာပြီးစစ်ကောင်စီလက်အောက်ခံဆက်လက်ဖြစ်နေတဲ့ဒီစစ်သားတွေရဲသားတွေကိုလည်းအများဆုံးနဲ့ဒီအနာသိစီကောက်စီအောက်ကနဲ့ဂျွန်ဘွားကနဲ့ထွက်လာပြီးတော့ကျွန်တော်တို့ NUG ဖက်ကိုပေါက်လာပြီးတော့ PDL2 ဖက်ကိုပေါက်လာဖို့ဆိုပြီးတော့တေချာအဲမိခွတ်မှာဖော်ပြထားဖြစ်တာဖြစ်နေဒါတွေအလုတ်ကတကယ်သားဆိုရင်တွေးထွက်တာတွေအသေးအပြောက်တွေပို့ပြီးတော့ never စိမ့်မဲ့ approach ဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ဒါကိုလုပ်ချင်အဖြစ်ဓမ္မရာကြီးရဲ့မိခွတ်မှာကျွန်တော်အချက်14ချက်ပါတယ်အဓိကပေါ့နော်အဲ့ဒီအချက်14ချက်အလုပ်ကိုခြုံပြီးတော့ကြည့်မယ်ဆိုရင်ကျွန်တော်အနေနဲ့ဒီအာနာရှိဒီရဲ့လက်အောက်ခံစစ်သားတွေကိုလည်းတကားဖွပေးထားတယ်ဒီလိုဒီဖက်ပြည်သူလူထုဖက်ကိုပါလာဖို့ဒါအင်မတာမှအရေးကြီးတယ်ပြီးတော့တစ်ဖက်ကပြောမယ်ဆိုတော့အခုစီအာနာရှိအောက်မှာအလုပ်လုပ်နေတဲ့ဒီအလုပ်ကိုလည်းချက်ချင်းရပ်တာပြီးတော့ဒီဖက်လာဖို့ဆိုတော့ဒါဟာတကယ်တော့ဆိုတော့တွေးထွက်တာတွေကိုပို့ပြီးတော့ next same မဲ့ approach တခုလည်းဖြစ်တယ်လို့အဲ့လိုလည်းဖြစ်လာမယ်တစ်ဖက်ကပြောမယ်ဆိုရင်ဒါဟာတကယ်တော့ဆိုတော့တွေးထွက်တာတွေကိုတကယ်ချုပ်ငိမ့်စေနိုင်တဲ့ approach တခုလည်းဖြစ်တယ်လို့တစ်ဖက်ကပြောမယ်ဆိုရင်လည်းဒါအကောင့်ဆုပ်ကိုမျှော်လင့်နေတယ်လို့ဒီဖက်ကအဆုပ်ဆုပ်အတွက်ကိုလည်းကျွန်တော်ကဂျူတီ PC မှုတွေကျွန်တော်လုပ်နေတယ်ဥမာလူတချင်းစာနာထောက်ထားရတဲ့ပတ်သက်ပြီးတော့ကျွန်တော် GDP ရှိမှုတွေလုပ်နေတယ်။တစ်ဖက်ကပြောမယ်ဆိုတော့ဒီမှာ medical emergency အတွက်လည်း GDP ရှိမှုတွေလုပ်နေတယ်။ဆိုတော့အကောင့်ဆုပ်ကိုကျွန်တော်မျှော်လင့်ပြီးတော့အကောင့်ဆုပ်ကိုလုပ်တယ်။တစ်ဖက်ကပြောမယ်ဆိုရင်အဆုံးဆုံးဖြစ်လာတဲ့ဖွဲ့စစ်တဲ့အတွက်ကိုလည်းကျွန်တော်မှ GDP ထတာတွေမြိုက်စီတယ်။
အခုလို NUG ကဒီစစ်အာဏာရှင်စန့်ကျင်ရေးခုခံစစ်ကိုကျင်းပလိုက်တဲ့အချိန်မှာလူထုရဲ့ထောက်ခံမှုပေါ့နော်အတိုင်းအတာဘယ်လောက်ထိအခုတွေ့ရလဲနောက်ပြီးတော့လူထုရဲ့အစဉ်သင့်ဖြစ်မှုရောဘယ်လိုတွေ့ရလဲရှင
်တစ်ဖက်ကတော့ကျွန်တော်တို့အာဏာသိမ်းခြင်းခါပြီးတဲ့နောက်ပိုင်းမှာတကယ်တော့ဆိုတော့ဒီအာဏာရှိအာဏာရှင်တွေကပြည်သူလူထုကိုအာဏာသိမ်းတာဖြစ်နေအခုဒီမြန်မာနိုင်ငံအထက်မှာဖြစ်နေတာကလူသားတဲ့အရာတုတ်ခုပေါ့ COVID-19 ကလူကိုတေဆင်နေတယ်ပြီးတော့လူသားချင်းစာနာထောက်ထားအကြအတက်ကလူကိုတေဆင်နေတယ်ပြီးတော့ဒီစစ်ကောင်စီရဲ့ရက်ဆက်ချချုပ်မှုကလူကိုတေဆင်နေတယ်ဆိုတော့လူသားတမားတုတ်ဖွဲ့ပေါ့ရှိတာပေါ့ COVID ရဲ့လူသားချင်းစာနာထောက်တဲ့ဒီစစ်ကောင်စီရဲ့ဆိုတော့အဲ့တော့ခုကလို့တော့ခုစလို့ကိုချိုးပြီးတော့ကြည့်မယ်ဆိုရင်ဒီအာနာတိတ်ချင်းကတရခါဖြစ်တယ်အာနာတိတ်တဲ့စစ်ကောင်စီကတရခါဖြစ်တယ်အဲ့ဘက်မှာပီတလူထုဖက်ကလည်းတကယ်တော့ဆိုတော့အဆိုးဆိုးကိုသူတို့ကဘီစီထားပြတာဖြစ်တယ်ဘယ်ဆိုတော့ပီတလူထုကအာနာတိတ်ချင်းကိုခံတယ်ရဲစကြချုပ်ချင်းကိုခံတယ် COVID-19 ကိုခံတယ်လူသားချင်းစာနာထောက်ထားအကြအသက်ချင်းကိုခံတယ်ဆိုတော့တကယ်တော့ဆိုရင်အဲ့ဒီတုတ်ခုအကြအသေးကြီးကိုခံနေရတဲ့ဘီဒလူထုကြီးကတကယ်တော့ဆိုရင်တော့သူတို့မှာ PCCR တွေအကုန်လုံး PC ထားပြီးသားဖြစ်တယ်သူတို့ရဲ့ထောက်ခံအားပေးမှုလို့ပြောတဲ့အခါမှာကျတို့ NUG ကဘီဒလူထုရှိလို့ NUG ရှိတယ်နော် NUG ရှိလို့ဘီဒလူထုရှိတာမဟုတ်ဘူးဘီဒလူထုရဲ့အစိုးရဖြစ်တယ်ပီတူလူထုရှိလို့ NUG ရှိတယ်ပီတူလူထုမရှိရင် NUG ရှိစရာလည်းမလိုဘူးတစ်ဖက်ကပြောမယ်ဆိုတော့ကျွန်တော်လှုပ်ဆောင်ချက်အလုပ်ဒီပီတူလူထုရဲ့လှုပ်ဆောင်ချက်ဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့ရဲ့ကောင်းဆောင်ကပီတူလူထုဖြစ်တယ်ကျွန်တော်တို့ကိုချစ်တတ်နေတာကပီတူလူထုကြီးဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့ပီတူလူထုရဲ့ထောက်ခံအားပေးမှုကဘလောက်များတယ်လဲဆိုတော့တရားမှာကျွန်တော်တို့တရားလောက်တော့ပြောလို့ရတဲ့အနေထားကိုရှိတယ်ဘာလို့ဆိုတော့ကျွန်တော်တို့ NUG နဲ့ပြည်သူလူထုကလောက်ဝကိုခွဲလို့မရတဲ့ဥစ္စာဖြစ်နေ။
အဲ့တော့အခုဒီ NUG ရဲ့ဒီခုခံစစ်ကျင်းပလိုက်တဲ့အတွက်ပေါ့နော်။ဟိုနိုင်ငံတကာရဲ့တချို့ဒီပြတိန်တန်ယုံတို့နောက်အမေရိကန်နိုင်ငံကြီးဌာနတို့ဘက်ကတော့ငြင်းချက်နဲ့နီလန်းနေနဲ့သွားဖို့ပေါ့နော်။သူတို့အဲသဘောထားတုံ့ပြန်တာတွေရှိပါတယ်။ဆိုတော့အခုအထူးသဖြင့်ဒီကုလသမဂ္ဂမှာအထွေထွေနီလာခံကိုအခုလာမဲ့သတင်းပတ်တွေစတင်မယ်အဲ့ဒီအချိန်မှာမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ဘယ်သူ့ကိုရွေးချယ်မလဲဆိုတဲ့ကိစ္စကိုလည်း Credential Committee ကသူတို့စဉ်းစားဆုံးဖြတ်မှာဆိုတော့ဒီအချိန်ရောက်မှာ NUG ကအခုလိုစစ်ပွဲကိုကြီးညာလိုက်တဲ့အခါကျတော့ဒီကုလသမဂ္ဂအထွေထွေနီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘယ်လိုအကျိုးသက်ရောက်မှုတွေရှိလာနိုင်မလဲရှင
်တကယ်တော့ကျတော့ကျွန်တို့ရဲ့ Legitimacy ကကုလသမဂ္ဂကပေးရမယ့်ဥစ္စာမဟုတ်ဘူးကုလသမဂ္ဂကကျွန်တော်တို့မြန်မာပြည်သူလူထုကိုလက်ချက်တမစီလာပေးဖို့လဲသူတို့ရဲ့တာဝန်မဟုတ်ဘူးတကယ်တော့ဆိုရင်တော့ကျွန်တော်တို့ရဲ့လက်ချက်တမစီကမြန်မာပြည်သူလူထုစီကလာတာဖြစ်တယ်တကယ် original လက်ချက်တမစီကပြည်သူလူထုဖြစ်တယ်ဆိုတော့ UN credential challenge မှာလဲဒါကိုပဲကျွန်တော်ကအဖြစ်ကိုဖြစ်တတ်ပြောတယ်အဟုတ်ကိုဟုတ်တတ်ပြောတယ်ဆိုတော့ကျွန်တော်လက်ချက်တမစီလို့ပြောတဲ့အခါမှာအပီပီဆိုင်ရာအနေနဲ့ကျွန်တော်လက်ချက်တမစီကိုနယူးယောက်မြို့မှာနယူးယောက်မြို့ကကုလသမဂ္ဂကပေးရမယ့်ဥစ္စာပူဆာလို့ပြောတဲ့သူတို့မှာဟိုအဲ့လိုမဟုတ်ကြောက်ကိုလည်းကျွန်တော်ကပုဂ္ဂလိလေးပြောထားတယ်ဆိုတော့တကယ်တော့ဆိုတော့ကျွန်တော်လက်ချက်တမစီကတော့စီပီတာဖြစ်တယ်စီပီတာကိုသူတို့ကဒါကိုလက်ခံဖို့ဖြစ်တယ်ဆိုတော့ဒါကိုလည်းကျွန်တော်ဟာတန်နိုင်တဲ့ဖက်ကနေပြီးတော့ credential challengeမှာပါဝင်မဲ့နိုင်ငံတွေတော်လကောင်းအဲ့မှာဆုတ်ဖြတ်ချက်ချနိုင်တဲ့ stake holder တွေတော်လကောင်းတစ်ဖက်ကနေပြီးတော့မြို့မြို့နဲ့ကျွန်တို့ကချိကပီတာနဲ့ပြောပီတာလည်းဖြစ်နေဆိုတော့ဖြစ်နိုင်ချင်းအများဆုံးကကျွန်တို့ရဲ့ချက်တာမကြီးဥချုံမြို့တို့ကဆက်လက်အဲ့မှာကျွန်တို့မြန်မာနိုင်ငံရဲ့တာမကြီးဖြစ်နေဆက်လက်ရှိမယ်เนาะဒါကတော့ continuation of ဥချုံမြို့ချက်ကတော့ဆက်လက်ဖြစ်မှာဒါဖြစ်နိုင်ချင်းအများဆုံးဖြစ်လည်းဖြစ်လာမယ်ဒီတိုင်းလည်းဖြစ်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုတော့အခု credential နဲ့ပတ်သက်လာရင်တော့ကျွန်တော်တို့အမိပါဆိုရင်ဒါကတော့စီပီတာဖြစ်တယ်ဖြစ်ပီတာဖြစ်တယ်ကျွန်တော်ရဲ့ရွေချက်ကတော့ဘက်တော့အခါမှဒီလူသားတမ အခြားဖက်တမစီကောင်စီတို့ကိုမြန်မာနိုင်ငံကူစားပြုဖို့ကုလသမဂ္ဂကမှာလက်ခံလာတဲ့တနေ့ကျရတော့ဒါကုလသမဂ္ဂအတွက်လဲသူတို့အတွက်ဒါတော့ suicide ဖြစ်ပါလိမ့်မယ်ဒါလို့ဆိုတော့ဒါကုလသမဂ္ဂဆိုတာကကဘာသူကဘာသားတွေအားလုံးအတွက်ကောက်စားရေးကိုဥတည်ပြီးတော့ဒါဖွဲ့စည်းတဲ့ဖွဲ့စည်းဖြစ်တယ်ဆိုတော့မြန်မာနိုင်ငံသူနိုင်ငံသားတွေကောက်ရကောက်ချောင်းကိုဥတည်ပြီးတော့သူတို့ကလိုအပ်မဲ့ဥစ္စာဟာမြန်မာပြည်သူလူထုကိုနေတိုက်တတ်ဖြတ်နေတဲ့ဒီအချက်ဖက်တမတွေကိုသူတို့ကဟိုနော်မြန်မာနိုင်ငံသူနိုင်ငံသားတွေကိုကပအလဲမှာကိုစားပြုဖို့လက်ခံမယ်ဆိုတော့ဒါကတော့ဘတော်မှဖြစ်မှာမဟုတ်ဘူးလို့ထင်တယ်ဘတော်မှလည်းဖြစ်လာမှာမဟုတ်ဘူးလို့ထင်တယ်ဆိုတော့တစ်ဖက်ကပြောမယ်ဆိုတော့ UN Convention နဲ့ပတ်သက်ပြီးတော့ကျွန်တော်အောင်မီပီတာဖြစ်တယ်ရှီပီတာဖြစ်တယ်အဟုတ်ကိုအဟုတ်အတိုက်ရှိရမယ်အဖြစ်ကိုအဖြစ်တိုက်ဖြစ်ရမယ်ဒါကတော့မြန်မာပြည်သူလူထုပါပဲမြန်မာပြည်သူလူထုကစစ်ကောင်စီကိုသူတို့ကိုကိုစားပြုဖို့ရအတွက်ကုလသမဂ္ဂကိုတွားခိုင်းတယ်လားဘတူမမတော်ခိုင်ဘူးလေ
အခုကျမတို့ဒီ video မြန်မာပိုင်းကနေပြီးတော့ဒေါက်တာဆဆာကိုဆက်သွယ်ပြီးတော့ပေါ့နော်မေးမြန်းတဲ့အခါမှာအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်လည်းဒေါက်တာဆဆာကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျေးဇူးပ
ါစစ်အာဏာရှင်စနစ်အ мян ချုပ်ငိမ့်ဖို့ခုခံစစ်ပွဲကိုကဘာတီအောင် NUG ကပြပြတတကြေညာလိုက်ရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ NUG အပြည်ပြည်ဆိုင်ရာဝန်ကြီးဒေါက်တာဆဆာကိုမှအင်ဂျင်နီယာကမေးမြန်းတင်ပြထားတာပါရှင် VOA ကနေအခုအတန်းလွှင့်နေတဲ့အစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00ရက်နေ့7:00နာရီအထိအဆအဆုံးပြန်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်အတွင်းတင်ပြအချင်းချုပ်ကိုကုကြီးကျော်သိန်းကပြောပြပေးပါအောင်ရှင်
ဒီနေ့အပြင်အကြံဖက်ဝါဒီတွေကခီးတဲ့ရင်လေယာဉ်တွေကိုပြန်ပေးဆွဲပြီးအမေရိကန်ပြည်ထောင်စုကိုတိုက်ခိုက်ခဲ့တဲ့20မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီနှစ်ပတ်လည်အထိမ်းအမှတ်ရအောင်မိတ်ပွဲတွေကိုတိုက်ခိုက်ခံခဲ့ရတဲ့နေရာတွေဖြစ်တဲ့နယူးယောက်၊ပင်ဆယ်ဗေးနီးယားနဲ့ဗာဂျီးနီးယားပြည်နယ်တွေမှာကျင်းပကြပြီးနယူးယောက်ဝေါ်ထရီးစင်တာကမ္ဘာကုန်သွယ်ရေးမျှော်စင်ညီနောင်ရှိခဲ့တဲ့နေရာမှာဒီကနေ့မနေ့8:46 မိနစ်ကလုတ်တဲ့အထိမ်းအမှတ်ပွဲကိုသမ္မတဂျိုးဘိုင်ဒန်နဲ့ဇနီးဖြစ်သူသမ္မတကတော့ဂျီလ်ဘိုင်ဒန်တို့တက်ရောက်ခဲ့ကြပါတယ်။အဲ့ဒီအထိမ်းလွန်ခဲ့တဲ့2020စက်တင်ဘာလ17ရက်နေ့က WDC အဆောက်အဦကိုအကြံဖက်ဝါဒီတွေကပြန်ပေးဆွဲထားတဲ့ခီးတဲ့ရင်လေရင်ပထမတစ်စင်းနဲ့စပြီးတော့ဝင်တိုက်ခဲ့တဲ့အချိန်မှာနောက်18မိနစ်အကြာမှာဒုတိယခီးတဲ့ရင်လေရင်နဲ့ဝင်တိုက်ခဲ့ပြီးတဲ့နောက် WDC အဆောက်အဦကြီးပြိုကျသွားခဲ့တာပါကုလသမဂ္ဂလူမျိုးရေးကောင်စီရွှေနေစာစီမှာ48ချိန်မြောက်အစည်းအဝေးစတင်တဲ့စက်တင်ဘာလ13ရက်တနင်္လာနေ့မှာမြန်မာနိုင်ငံဆိုင်ရာအစည်းအဝေးတရက်ကိုအပြန်အလှန်ဆွေးနွေးကြဖို့အစီအစဉ်ထားပါတယ်ယူနိဆာစီအစည်းအဝေးကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ယူနိဆာစီဌာနချုပ်မှာစက်တင်ဘာလ13ရက်နေ့ကနေအောက်တိုဘာလ10ရက်နေ့ထိကျင်းပဖို့အစီအစဉ်ထားပြီးတနင်္လာနေ့မြန်မာစံတော်ချိန်ညနေ2နာရီခွဲမှာအစည်းအဝေးစတင်မှာဖြစ်ပါတယ်။အဲဒီနေ့မှာကော်မရှင်နာမင်းကြီးမီရှောဘက်ချလက်ကဗင်နီဇွဲလား၊အာဖဂန်နစ္စတန်၊နီကာရာဂွာ၊သီရိလင်္ကာနိုင်ငံတွေရဲ့ဒုက္ခရင်ဆိုင်ရာနောက်ဆုံးအခြေအနေတွေကိုတင်ပြပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် IIMM ရဲ့အစည်းအဝေးပေါ်အပြန်အလှန်ဆွေးနွေးကြမှာပါ။ဒီမနက်ကမှတော့အန်ယူဂျီမျိုးသားညီအစိုးရကခုခံစစ်ကြေညာပြီးစစ်ကောင်စီဘက်ကလူညုံရေးတွေတိုးချပြီးတော့ဖြိုခွဲနေနေတဲ့ကြားကပဲဆက်နသေးမှုစန့်ကျင်ဆန္ဒပြဖို့တွေဆက်ဖြစ်ပါတယ်။ရန်ကုန်မန္တလေးစကိုင်းတနင်္သာရီမွန်စတဲ့ဒေသတွေကမြို့တချို့မှာဒီကနေ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။ဒီမနက်ကမှလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါအတွက်ဒေါက်ခွဲနမူနာပေါင်း 26,196 ခုကိုစစ်ဆေးခဲ့တဲ့အထက်ကယောဂကူးဆက်သူ 2,364 ယောက်တွေ့ခဲ့ပြီးသေဆုံးသူ98ယောက်ရှိတယ်လို့စစ်ကောင်စီဂျမ်းမာရေးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဂျမ်းမာရေးလူသားတွေနဲ့ပရိဒတ်ကူညီသူတွေကတော့အမှန်တကယ်သေဆုံးသူအရေအတွက်ဟာတည်ဝင်ထုတ်ပြန်တာတက်ပိုများနိုင်တယ်လို့ခန့်မှန်းထားပါတယ်။အမေရိကန်ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့မနေ့ကထုတ်ပြန်ချက်အရကာကွယ်ဆေးထိုးမထားသူတွေမှာယောဂဘုကူးဆက်နိုင်စွမ်း9ဆနီးပါးပိုများပြီးစိတ်ယုံတက်နိုင်ရခြင်း10ဆပိုများပြီးတော့တေဆိုးမှုကလည်း7ဆအထိပိုများနိုင်တယ်လို့ဆိုပါရယ်လူပေါင်း6သိန်းကို AB ကနေဇူလန်လအထိသုတေသနလုပ်ပြီးတော့ CDC ကအခုလိုအချက်လက်တွေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တတိယအချင်းချက်ကိုကိုကြကြောသိန်းကကြီးညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရင်းမှုကကိုရန်နိုင်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santo နဲ့ Robert Lewis တို့ဖြစ်ပါတယ် VO American အတန်းရမနဲ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနဲ့6နာရီနဲ့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလာမီတာ190 kHz 1905တို့အပြင် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ Internet စာမျက်နှာမှာလည်းဖန်ယူနာဆင်နိုင်ပါတယ်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနှံလာပါ။